Welcome to the Voice of America in Burmese.
ညီမနိုင်ငံလူနိုင်ငံသားအားလုံးဘေးရန်တွေပေါင်းကကြေရှင်းကြပါစေကြောင်းဆုမွန်ကောင်းတောင်းပါတယ်။ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ2ရက်ဗုဒ္ဓဟူးညအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။အစည်းအဝေးမူကကျွန်တော်ကျော်ကျော်သိမ့်ပါ။ဒီအစည်းအဝေးကိုလိုင်းဒိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်လို့ VOA website burmese.voanews.com နဲ့Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစည်းအဝေးမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှင်းပြပါမယ်။အဲဒီနောက်သတင်းပြပိုးချက်တွေမှာဒေတာရင်းရောက်နေတဲ့အမေရိကန်ပြည်ထောင်နိုင်ငံသားဝင်ကြီးရဲ့မြန်မာအရေးပြောဆိုချက်တွေနိုင်ငံတော်ဝန်ဒီကနေ့ဆန္ဒပြပွဲတွေအခြေအနေတွေနဲ့အတူဒီမော့ဆိုမျိုးဘက်မှာဒီကနေ့တိုက်ခိုက်မှုဘယ်လိုရှိခဲ့ပါသလဲ။
ဒီမော့ဆိုကတော့မနေ့6နာရီကမှတရားမစင်မမရင်းနဲ့ဒီကော်ကနေပြီးတော့ကျွန်တော်တို့ငံခိုင်းရတော့ပုံရေချက်ရှိတစ်ခါတည်းရှိရပါနော
်ဒီမော့ဆိုနဲ့မိုးပြေကတိုက်ခိုက်မှုတွေကြောင့်အပြည့်အစုံပြင်ထိုင်းနိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံပဲချမ်းပါလေတိုက်ပွဲတွေဖြစ်တာကြောင့်ဒုက္ခတွေတွေထွက်ပြေးရတဲ့တင်ပြပြပါမယ်ဖမ်းထားတဲ့သတင်းမီဒီယာသမားတွေတဲကနောက်ထပ်2ဦးကိုဒီကနေ့ထောင်နှစ်နှစ်စီချလိုက်တဲ့အပေါ်မိသားစုဝင်တွေနဲ့ရှေ့နေဖြစ်သူတို့ကတုံ့ပြန်ပြောဆိုထားတာတွေကိုလည်းသိကြပါမယ်ရင်ပစင်ကနာရီအဖြစ်လူနဲ့ကျမ်းမာရေးမြမအရေးသုံးသက်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ရပါပါအခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုနားလောင်နဲ့ကိုဝင်းမင်းတို့တွေ့ပြပါမယ်ခင်ဗျာ
မြမစစ်ကောင်စီတပ်တွေနဲ့ဒေတာခံကကွေတပ်ဖွဲ့တွေကြားပြစ်ခတ်တိုက်ခိုက်မှုတွေဆက်ပြီးတော့ပေါ်ပေါက်နေတာမှာကြားပြင်းနဲ့မိုးပြင်းနဲ့ဒီမော့ဆိုမြမဒီကနေ့လည်းပြစ်ခတ်တိုက်ခိုက်နေပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ပြီးတော့ဒီမော့ဆိုရဲဆန်ကနေလူနေအိမ်တွေစီပြစ်ခတ်နေတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်။မေလတတိယပတ်လောက်ကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေအဆက်မပြတ်ဖြစ်နေပြီးလေကြောင်းကပါထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ရှမ်းနဲ့ကယားပြည်နယ်ကလက်တလုံးဘေးလွရာထွက်ပြေးနေရတဲ့ဒေသခံတောင်းနဲ့ချီရှိပါတယ်။ကရင်ပြည်နယ်ဘက်မှာလည်းတိုးတက်သောကရင်ဗုဒ္ဓဘာသာတပ်ဖွဲ့ TKBA နဲ့စစ်ကောင်စီတပ်တို့ကြားမြဝတီမြို့အနီးမှာမနေ့ကတည်းကတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ပြည်သူရာနဲ့ချီထိုင်းမဲ့တင်းရှောင်လာကြရပါတယ်။ဒီကနေ့မနက်၄နာရီလောက်ကပဲကရင်ပြည်နယ်ဝေါ်လီမြို့ရဲစခန်းကို RPG လက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရပြီးဝေါ်လီမြို့က GE စစ်မြေပြင်အင်ဂျင်နီယာတပ်လုပ်ငန်းခွင်တွေမှာလည်းတိုက်ခတ်မှုတွေမီးရှို့တာတွေရှိခဲ့ပါတယ်။ဘသူလက်ချက်လဲဆိုတာကတော့မသိရသေးပါဘူး။အခုလိုပစ်ခတ်တိုက်ခိုက်မှုတွေနဲ့နိုင်ငံတော်ဝန်မတိမငင်ဖြစ်နေချိန်မှာရန်ကုန်အပါဝင်မြို့အတော်များမှာလည်းလူငယ်တွေဥဆောင်ပြီးတော့အာဏာရှင်စံကြီးရဲ့တပိတ်ပွဲတွေဆင်နွှဲနေပါတယ်။လုံးလုံးရေးတင်ချက်တဲ့ရန်ကုန်မှာတော့မိနစ်ပိုင်းနဲ့ကြာတဲ့လက်တပြတ်တပိတ်တွေဆင်နွှဲပါရယ်။မန္တလေးဖားကန့်ဒဇယ်အပါဝင်ဒေသအတော်များများမှာတော့ပျောက်ကြားတပိတ်လူမဲ့တပိတ်ရွာတွင်တပိတ်တွေကျင်းပပြီးတော့စစ်အာဏာရှင်ကိုအာခံတော်လာနေကြပါရယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုချက်ချင်းခန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါရယ်
။ Penunjukkan Special Envoy harus segera.
အထူးကိုယ်စားလှယ်တယောက်ကိုချက်ချင်းထပ်အပ်ဖို့လိုပါတယ်။အာဆီယံဥပဒေထားနဲ့အတွင်ရင်းမှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဖက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုပါတယ်။ဒါဟာမြန်မာအရေးအာဆီယံကရထားတဲ့ဘုံသဘောတူညီမှု၅ရပ်ကိုစတင်အကောင့်ထည့်ဖော်တာလည်းဖြစ်ပါတယ်လို့ဥရောပသမဂ EU နိုင်ငံခြားရေးရာအကြီးအကဲဂျိုးဆက်ဘော်ရဲနဲ့ပူရဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကပြောဆိုသွားတာပါ။တိုက်ခံတွေကိုနှိမ်နှင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူ့လုပ်ရက်တွေရပ်တန့်ဖို့အယက်သားအစိုးရစီအာဏာပြန်လွှဲပေးဖို့ထပ်ပြီးတော့တိုက်တွန်းသွားပါတယ်။မြန်မာပြည်သူတွေရဲ့လုံခြုံရေးနဲ့တာယာဝပြောရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်ရှိနေရမယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံအသင်းကြီးကတောင်းဆိုထားတဲ့အချက်တွေဖြစ်တဲ့မြန်မာနိုင်ငံတွင်းကတပ်ဖြတ်မှုတွေချက်ချင်းရပ်ဖို့နိုင်ငံရေးအကျဉ်းသားတွေအားလုံးချက်ချင်းပြန်လုပ်ပေးဖို့ကိစ္စမှာလည်းအာဆီယံဥက္ကဋ္ဌအပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့အင်ဒိုနီးရှားကဆက်ပြီးတော့ဆက်သွယ်ဆောင်နေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မြမအရေးနဲ့ပတ်သက်လို့ဧပြီလနောက်ပိုင်းမှာအာဆီယံကအစည်းအဝေးတစ်ရက်ကျင်းပပြီးအာနာတိန်ကောင်းဆောင်ဘုတ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ပါတွေ့ဆုံခဲ့တာပါ။အဲ့ဒီအစည်းအဝေးမှာပဲမြမအရေးအာဆီယံအထူးကိုယ်စားလှယ်တူခန့်ထားရေးအပါအဝင်ဘုံသဘောတူညီမှု၅ရပ်ကိုအာဆီယံကချမှတ်ခဲ့တာဖြစ်ပါတယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ဟာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့ဘန်ကောက်မြို့မှာဒီကနေ့တွေ့ဆုံပြီးတော့မြန်မာအရေးအပါဝင်မဲခေါင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေနဲ့နိုင်ငံဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒုနိုင်ငံခြားရေးဝန်ကြီးတာဝန်တရားဝင်စတင်ယူပြီးချင်းသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်နဲ့ဒုဝန်ကြီးရှာမန်ဟာအရှေ့တောင်အာရှနိုင်ငံတချို့ကိုဒီရက်ပိုင်းတွားရောက်နေတာဖြစ်ပြီးခရီးစဉ်တစ်လျှောက်မြန်မာအရေးကိုအလေးပေးဆွေးနွေးပြောဆိုနေပါတယ်။ စစ်တပ်ကအာဏာသိမ်းယူထားတဲ့မြန်မာနိုင်ငံတွင်ကအခြေအနေတွေနဲ့ပတ်သက်လို့တုံ့ပြန်ကင်တွယ်ရမှာအင်ဒိုနီးရှားနိုင်ငံကဥဆောင်ကြိုပမ်းနေတာကိုထောက်ခံကြေညာကြောင်းတနင်္လာနေ့ကအင်ဒိုနီးရှားဒုနိုင်ငံခြားဝန်ကြီးနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့ပဲမြန်မာအရေးအာဆီယံနိုင်ငံတွေကြားအချက်၅ချက်ပါပုံသဘောတူညီချက်ကိုအကောင်အထည်ဖော်ဖို့အတွက်ကိုလည်းမနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်မှာတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံကိုငြိမ်းချမ်းပြီးတော့တာယာဝပြောတဲ့ဒီမိုကရေစီအုပ်ချုပ်ရေးပြန်လည်ထားရှိနိုင်အောင်ဝိုင်းဝန်းကြိုးပမ်းမှုတွေကိုအတိအမှတ်ပြုကြောင်းနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအတွက်တာဝန်ခံမှုရှိစေရေးဝိုင်းဝန်းဖိအားပေးဖို့ဒုနိုင်ငံခြားရေးဝန်ကြီးရှာမန်ကမြန်မာအိမ်နေချင်းဒေသတွေနိုင်ငံတွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဒူဝန်ကြီးရှာမန်ဟာအရှေ့တောင်အာရှနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်ပြင်တော့ဘယ်လ်ဂျီယမ်နဲ့တူရကီနိုင်ငံတွေကိုလည်းတွားရောက်အောင်မှာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းလုံးရင်ဆိုင်နေရတဲ့ကိုဗစ် -19 ကပ်ရောဂါကိုအဆုံးသတ်နိုင်အောင်လို့ကာကွယ်ဆေးတန်းတို့ဖြန့်ဖြူးရေးအစီအစဉ်တွေအရှိန်မြင့်ဆောင်နိုင်အောင်ဝိုင်းဝန်းကူညီကြပါဆိုပြီးဩဇာကြီးတဲ့ဗန္နာယေးကြာမာယေးနဲ့ကုန်သွယ်ရေးအဖွဲ့အစည်းကောင်းဆောင်တွေကအစိုးရတွေကိုတိုက်တွန်းလိုက်ကြပါတယ်
။ We are deeply concerned because an increasingly two-track pandemic
ကယောကနဆတိုးရင်စီးပွားရေးပြန်လည်နှံထူဖို့နိုင်ငံအားလုံးနဆအလောက်ကန်ရတာဖြစ်တဲ့အတွက်ကျမတို့သိကိုစိုးရင်ပါလေ IMF ရဲ့စီးရင်စရာတွေအားကမ္ဘာကုန်ထုတ်လုံးမှုအားကောင်းလာအောင်အထူးရောက်ဆောင်လုပ်နိုင်ဖို့ဆိုတာကကာကွယ်ဆေးအပေါ်မှာမူတည်နေပါလေကာကွယ်ဆေးဆိုင်ရာမူဝါဒဟာစီးပွားရေးဆိုင်ရာမူဝါဒဖြစ်ပါလေလို့အပြည်ပြည်ဆိုင်ရာငွေကြေးရံငွေအဖွဲ့ IMF ရဲ့စီမံရေးရာဌာနညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကပြောတော်ပါတယ်စီရင်တော့ပါတဲ့နိုင်ငံတွေအပါအဝင်ဒီကမ္ဘာလုံးကိုကာကွယ်ဆေးအလင်းအမြန်ဖြန့်ဖြူးမဲ့အစီအစဉ်အတွက်ဒေါ်လာဘီလီယံ50အရေးပေါ်လိုအပ်နေတာပါဒီကိစ္စကိုသက်ဆိုင်ရာအစိုးရတွေကချက်ချင်းတုံ့ပြန်ဆောင်ရွက်တာမလို့ရင်တော့ကိုဗစ်ကာယောဂါကူးစက်မှုလှိုင်းနဲ့ဆက်ပြီးတော့ရင်ဆိုင်နေရမှာဖြစ်တဲ့အတွက်ဗီဇပြောင်းကိုဗစ်ပိုးကြောင်းကမ္ဘာစီးပွားရေးပြန်လည်နှံလန်ထူရေးအပေါ်တက်ရောက်မှုရှိလာလိမ့်မယ်လို့လည်းကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ကမ္ဘာပန်အုပ်စု WBG ကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ IMF တို့ကပူးပေါင်းထုတ်ပြန်ခဲ့ကြတာပါကာကွယ်ဆေးကသာကာယောဂါတန်တရာကိုအဆုံးသတ်နိုင်လိမ့်မယ်လို့လည်း WHO ကပြောပါရယ်ပြည်သူ့ကျန်းမာရေးအတွက်ကာကွယ်ဆေးအောက်ဆီဂျင်စမ်းသပ်စစ်ဆေးမှုနဲ့ကုသရေးပိုင်းမှာလည်းအစိုးရအဖွဲ့တွေရင်းနှီးမြှုပ်နှံကြဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ WHO ညီလာခံကနေ IMF WTO WBG နဲ့ WHO ကောင်ဆောင်တွေကကြေညာချက်ထုတ်တိုက်တွန်းထားကြတာဖြစ်ပါတယ်
အတန်းများပေါ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9383ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနစ်တွင်းတွင်မှာဖိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ရုံးနဲ့ညပိုင်းဗီအိုအမေရိကန်တန်ရဲ့ထိတ်ကြောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာမှာအသာထုတ်လုပ်မှုအကြီးမားဆုံးကုမ္ပဏီကြီးအင်တာနက်ကနေတက်ခိုက်ငွေညှစ်ခံရပြီးလုပ်ငန်းတချို့ထိခိုက်သွားပါတယ်။အမေရိကန်ရေနံပိုင်လိုင်းကိုမကြာခင်သတင်းပတ်တွေနဲ့အလားတူတိုက်ခိုက်ရပ်တန့်ခဲ့ပြီးအခုဘရာဇီးမှာအခြေစိုက်ပြီးအမေရိကန်မှာလည်းကုမ္ပဏီခွဲတွေရှိတဲ့ JBS SA ခေါ်အသာထုတ်လုပ်ငန်းကြီးကိုဆက်တက်ခိုက်လာတာပါ။အင်ဂျီတော်ပြောခွင့်ရခရင်ဂျွန်ဖီယာကအခုလိုတက်ခိုက်ခံရကြောင်းမနေ့ကအတည်ပြုပြလိုက်ပါတယ
် JBS notified the administration that the ransom demand came
ရချာချီတိုက်ဖြစ်ပေါ်ရတဲ့ရာဇဝတ်ကိုင်းတစ်ခုရဲ့ငွေညှစ်တောင်းဆိုထားတာခံရကြောင်းဘရာဇီးကဒီ JBS SA ကုမ္ပဏီအနေနဲ့အမေရိကန်အစိုးရကိုအကြောင်းကြားလာပါတယ်အင်ဂျီတော်အနေနဲ့လည်းဒီကိစ္စအပေါ်ရချာအစိုးရနဲ့ဓာတ်ရိုက်ဆက်သွယ်ပြီးတာဝန်သိအစိုးရတစ်ခုအနေနဲ့အခုလိုငွေညှစ်တိုက်ခိုက်တဲ့ရာဇဝတ်သားတွေကိုလက်ခံထားလို့မရှိဘူးလို့အကြောင်းကြားထားပါတယ်လို့ပြောသွားတာပါအမေရိကန်ကတက်ဆက်ဆဲကိုလိုရာဒိုပြည်နယ်တွေအပြင်ဩစတြေးလျနိုင်ငံမှာပါလုပ်ငန်းခွဲကြီးတွေရှိတဲ့ဒီအသားထုတ်ကုမ္ပဏီကြီးနဲ့အမေရိကန်စက်ပြေးဝန်ကြီးဌာနတို့ဒီပတ်ထဲအကြိမ်ပေါင်းများစွာဆက်သွယ်ပြောဆိုခဲ့တယ်လို့လည်းကြော်ခွင့်ရဂျွန်ဖီယာကဆက်ပြောခဲ့ပါတယ်ကိုလိုရာဒိုပြည်နယ်ဂရင်းလင်းမြို့ရှိဒီ JBS အသားထုတ်ဘူးစက်ရုံမှာမနေ့ကအလုသမားအဆိုင်တစ်ခုကိုရပ်ဆိုင်ခဲ့တယ်လို့သတင်းတွေထွက်ခဲ့ပေမဲ့ဒေသခံလူသမားသမဂ္ဂတစ်ခုကတော့ဒီသတင်းအတည်ပြုလို့မရသေးဘူးကုမ္ပဏီကိုမေးထားတယ်လို့ဆိုပါတယ်ခင်အမေရိကန်နိုင်ငံအလက်စကားပြည်နယ်တော်ရိုင်းတိရစ္ဆာန်ထင်းသင်းရေးနယ်မြေတဲ့ရေနံတူဖောက်ခွင့်ပေးချတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရက်ဆိုင်လိုက်ပါပြီအလက်စကားပြည်နယ်ရဲ့အာထိတ်အမျိုးသားတော်ရိုင်းတိရစ္ဆာန်ထင်းသင်းရေးနယ်မြေတဲ့အရင်သမ္မတဒေါ်နယ်ထရမ့်လက်ထက်ကရေနံတူခွင့်ပေးထားတာတွေကိုရက်ဆိုင်လိုက်ပြီလို့သမ္မတဘိုင်ဒန်ဆိုရကမနေ့ကကြေညာလိုက်တာပါအမေရိကန်ပြည်ထောင်စုဝန်ကြီးဌာနကလည်းလက်ရှိမှာပတ်ဝန်းကျင်ချိန်ကြေးဆိုင်ရာသုံးသပ်မှုတွေလုပ်နေပြီး ANWR လို့အတူကခေါ်တဲ့ဒီလောက်ကွက်တွင်ပ ြန်လွှတ်ခွင့်ပေးမပေးဒါမှမဟုတ်ဘာတွေပြင်ဆင်ကူစားပေးဖို့အဆုံးဖြတ်ပေးသွားမယ်လို့ရက်ဆိုင်ခံထားရတဲ့ရေနံကုမ္ပဏီတွေကိုအကြောင်းကြားခဲ့ပါတယ်။အခုလိုရက်ဆိုင်တဲ့အခြေအနေကြောင့်ဒီထိလွယ်ခိုက်လွယ်တဲ့ Torrent Christian ထိန်းသိမ်းရေးနယ်မြေထဲမှာကာလကြာရှည်ဖြစ်လာခဲ့တဲ့ရေနံ 2.0 ရဲ့အငင်းပွားမှုတွေပေါ်ကြီးမားတဲ့တရားမှုတွေဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေထွက်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာအမေရိကန်သမ္မတယူကောက်ပွဲတဲ့သမ္မတဟောင်းထရမ့်ရှုံးနိမ့်ခဲ့တဲ့ပြည်လေမှာလူပိုင်ခွင့်ချပေးခဲ့တဲ့ဒီရေနံ 2.0 ရဲ့လုပ်ငန်းတွေအတွက်အရင်လားလာကောင်းတွေထိခိုက်သွားနိုင်တယ်လို့လည်းသုံးသပ်သူတွေကဆိုပါတယ်။ဒီနိုဝင်ဘာသမ္မတယူကောက်ပွဲတုန်းကသမ္မတဘိုင်ဒန်အနေနဲ့အခု ANWR နယ်မြေကိုအကာအကွယ်ပေးသွားမယ်လို့ကတိပြုမဲဆွဲခဲ့ပါတယ်။ဣသရေလမှာတော့လက်ရှိဝန်ကြီးချုပ်ဗန်ဂျမင်နက်တန်ယာဟုယာရုကပြုတ်သွားနိုင်တဲ့ညပေါင်းစုရဖွဲ့ရေးအလားအလာရှိနေပါတယ်။နိုင်ငံရေးခံယူချက်ပေါင်းစုံပါတဲ့ညပေါင်းဖွဲ့ရေးအတွက်အတိုက်ခံ Yash Atit Party ကြီးကယာလာပစ်ကဦးဆောင်နေရမှာအမျိုးသားရေးတင့်မာတဲ့ Yemen ပါတီကောင်းဆောင် Naftali Bennett ကပူးပေါင်းပါဝင်မယ်လို့ပြောပြီးဒီလာလာကောင်းလာတာပါ။ဝန်ကြီးချုပ်နက်တန်ယာဟုအနေနဲ့မေလာဆန်းပိုင်းမှာအခုလိုညပေါင်းစုရဖွဲ့ရေးအထမမြောက်ခဲ့ပြီးဣသရေလသမ္မတ Reuven Rivlin ကအထက်ခံကောင်းဆောင်လက်ပစ်ကိုဒီနေ့နောက်ဆုံးထားပြီးညပေါင်းဆွေရဖွဲ့ဖို့ခွင့်ပြုခဲ့တာပါ။ဘနဲ့ရဲ့တနင်္ဂနွေနေ့ကစပူပေါင်းပါဝင်လာမှုကြောင့်အမတ်120ရှိတဲ့ဣသရေလကနဆက်လက်တော်ထဲမှာအထက်ခံတွေရဲ့အခုကြိုးပမ်းမှုကနေအမတ်အများစုရနိုင်ချေပေါ်လာခဲ့ပါတယ်။အခုလိုတိုက်ခံတွေရဲ့ညပေါင်းဖွဲ့ရေးညှိနှိုင်းခဲ့မှုရဘနဲ့အနေနဲ့ပထမသက်တမ်းနှစ်နှစ်မှာဝင်ကြီးချုပ်ဖြစ်လာနိုင်ပြီးအဲ့ဒီနောက်မှာလက်ပစ်ကအလှည့်ကျဝင်ကြီးချုပ်ဖြစ်လာနိုင်ဖို့ရှိနေပါတယ်။တကယ်တော့ဣသရေလမှာပြီးခဲ့တဲ့နှစ်နှစ်အတွင်းရွေးကောက်ပွဲ၄ကြိမ်ကျင်းပခဲ့ရတဲ့နိုင်ငံရေးမတည်မငြိမ်မှုဖြစ်လာနေခဲ့ပြီး2019ခုနှစ်ရွေးကောက်ပွဲနှစ်ခုပြီးမှဝန်ကြီးချုပ်နေတန်ယာဟုအနေနဲ့ညွန်ပေါင်းမဖွဲ့နိုင်ပဲယာယီအင်ဆောင်ဆိုရဖြစ်တာတာဝန်ယူလာခဲ့တာပါ။နိုင်ဂျီးရီးယားမှာတော့ပြန်ပေးဆွဲခံရတဲ့ကျောင်းသူကျောင်းသားတွေပြန်လည်ရေးကူညီပေးဖို့သူတို့ရဲ့မိဘတွေကတောင်းဆိုလိုက်ပါတယ်။နိုင်ငံအလဲမြောက်ပိုင်းရက်ဖီပြည်နယ်အစွန်ဖျားရှိတက်ဂျီနာမြို့ကကျောင်းပြင်ပမှာမိဘတွေစီရင်ပြီးအစိုးရအာဏာပိုင်တွေအနေနဲ့ကလေးတွေလင်းမြောက်ရေးပူချိုးပန်းလုပ်ပေးဖို့တောင်းဆိုပြီးတရင်းရရင်မင်းကစောင့်ဆိုင်ခဲ့ကြပါတယ်။ကျောင်းသူကျောင်းသား150ဝန်းကျင်ကိုတနင်္ဂနွေနေ့တုန်းကပြန်ပြီးဆွဲသွားခဲ့တယ်လို့ဆာလီဟူတန်ကိုအစ္စလမ်ကျောင်းညွှန်ကြားရေးမှူးမလန်အဘူဘာကာဂျီမီကဆိုပါတယ်။ဂျီမီကဆက်ပြီးသူနဲ့အမျိုးတော်တဲ့ဖန်ခန့်နေရသူဒူးကနေတစ်ဆင့်ပြန်ပြီးသမားတွေကဆက်သွယ်လာပြီးငွေတောင်းအသက်ပါချင်းချောက်အကြက်ကန်လာတယ်လို့ရဲ့ဆက်လက်နဲ့ရှင်းပြကအစိုးရအနေနဲ့အရေးတူလှုပ်ဆောင်ပေးဖို့တောင်းဆိုလိုက်ပါတယ်။ရဲတွေဘက်ကပြောလာတာကတော့လက်နက်ကင်တမရတွေဟာကျောင်းသူကျောင်းသားအများကြီးကိုဖမ်းသွားခဲ့ပြီးအဖမ်းခံရသူတဦးအသက်ခံခဲ့ရတယ်ဆိုပေမဲ့အသေးစိတ်ကိုတော့မရှင်းပြခဲ့ပဲကယ်ဆယ်နိုင်ဖို့တော့တက်တွေလှုပ်ရှားပြီးပြီလို့ဆိုပါတယ်။ကျောင်းညွှန်ကြားမှုဂျီမီကတော့အာဏာပိုင်တွေအနေနဲ့ဒီကိစ္စအတွက်ဓာတ်ရိုက်ဆက်သွယ်တာနဲ့လာခုတာဘာမှမလုပ်ပဲရဲကကိုယ်စလဲတာလှုပ်ပြီးမိသားစုတွေအနေနဲ့အစိုးရစီကငွေလိုချင်လို့ဒါအခုလိုလုပ်နေကြောင်းပြန်ဆွဆွဲစော်ကားခဲ့တယ်လို့ဆိုပါတယ
်။နားလောင်တဲ့ကိုဝင်းမျိုးတို့ကနောက်ဆုံးသတင်းတွေကိုပြပြသွားတာပါ။လူလူနဲ့ဂျမ်းမာရေးသတင်းသုံးသပ်ချက်နဲ့အားကစားသတင်းလွှာသတင်းပတ်စင်ကဏ္ဍတွေမှတိုင်ခင်သတင်းပေးပို့ချက်တွေနားဆင်ရပါမယ်။အရင်ဆုံးတော့ဒေတာရင်းရောက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဘာရီပြောခဲ့တယ်ဆိုတာကြည့်အောင်ပါမြန်မာစစ်ကောင်စီကဖမ်းထားတဲ့အမေရိကန်နိုင်ငံသားသတင်းတော်နှစ်ဦးကိုချက်ချင်းပြန်လုပေးဖို့အာဆီယံနိုင်ငံတွေမှာခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝင်းဒီရှာမန်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလှုပ်လှစွာပြောဆိုခွင့်ကိုတိုက်ခိုက်ခံနေရတယ်လို့လည်းသူကပြောပါတယ်ဒေတာရင်းကိစ္စရပ်တွေမှာအာဆီယံရဲ့ဦးဆောင်မှုအပါအဝင်တခြားကိစ္စတွေကိုအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒုတိယဝန်ကြီးဝင်းဒီရှာမန်ကဗန်ကောက်မြို့တော်ကနေတယ်လီဖုန်းကတဆင့်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါကိုယ်တိုင်တက်ရောက်တည်ယူခဲ့တဲ့ကိုဇော်ဝင်းလိုင်ကဆက်တော့ပြပါမယ်
။အရှိတောင်အာရှဒေသမှာအာဆီယံရဲ့အခက်ခဏဟာအရေးပါကြောင်းပြသတဲ့အနေနဲ့ရောဒေသရင်းကိစ္စရပ်တွေကိုအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ပါဒေသရင်းနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးဝင်းဒီရှာမန်ကဒီကနေ့ဘန်ကောက်မြို့ကတဆင့်သတင်းတောက်တွေနဲ့တယ်လီဖုန်းကနေသတင်းတာရှင်းလင်းပွဲပြုလုပ်ပြီးသူ့ခီးစဉ်ကိစ္စကိုရှင်းပြခဲ့တာပါ။VOA မြန်မာဌာနအပါအဝင်နိုင်ငံတကာသတင်းတောက်တွေရဲ့မေးခွန်းတွေကိုဒုဝန်ကြီးရှာမန်းကပြန်လည်ဖြေကြားခဲ့တာမှာလက်တလောနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိစ္စနဲ့အဲ့ဒီရဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေမြန်မာပြည်သူအများပြားအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာတွေကြောင့်ကြုံတွေ့နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေကိုအလေးပေးပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်2ဦးဖြစ်ကြတဲ့ကမာယုမီဒီယာကကိုနေတံမောင်နဲ့ Frontier မြန်မာသတင်းဌာနကအက်ဒီတာတဦးဖြစ်သူ Daniel Fanstar တို့ကိစ္စကိုလည်းဒုဝန်ကြီးကထည့်သွင်းပြောကြားခဲ့ပါတယ်။
We have pressed the military regime to release them both immediately and will continue to do so until they are allowed to return home safely to their families.
မြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်နှစ်ယောက်စလုံးကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုပါတယ်။သူတို့နှစ်ယောက်စလုံးပြန်လည်လွတ်မြောက်ပြီးသူတို့မိသားစုတွေထံကိုပြန်မရောက်မချင်းသူတို့လွတ်မြောက်ရေးအတွက်ကျမတို့ထောက်လျှောက်တောင်းဆိုသွားမှာပါ။အာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါတိုင်းမှာလည်းဒီသတင်းတောက်နှစ်ယောက်ပြန်လွတ်ရေးတက်ဆိုင်ရာအာဆီယံအဖွဲ့ဝင်နိုင်ငံအသီးသီးဆောင်ရွက်ပေးကြဖို့ကျမတိုက်တွန်းခဲ့ပါတယ်။တိုင်းပြည်တစ်ခုကျွယ်ဝချမ်းသာနိုင်ရေးလွတ်လပ်ပြီးတော့အမိခိုကင်းတဲ့သတင်းဌာနတွေတည်ရှိဖို့လိုအပ်ပါတယ်။မြန်မာစစ်တပ်ကသတင်းတော့တွေကိုဖမ်းဆီးပြီးတော့သတင်းမီဒီယာအပေါ်အကြမ်းဖက်လှုပ်ဆောင်နေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့လုပ်ရဲ့ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကပြီးခဲ့တဲ့မေလ24ရက်နေ့မှာကိုနေတာမောင်ကိုအွန်လိုင်းကတဆင့်စကားပြောခွင့်ရခဲ့ပေမဲ့သူ့အတွက်ဥပဒေအကျိုးဆောင်ငါဖို့ကိစ္စကိုတော့ဆောင်ရွက်ခွင့်မရသေးဘူးလို့လဲဒုဝန်ကြီးရှာမန်ကပြောပါတယ်ဒန်နီယယ်ဖန်စတာနဲ့ကတော့အခုချိန်ထိအဆက်အသွယ်မရသေးဘူးလို့ပြောပါတယ်ဒုဝန်ကြီးရှာမန်ဟာထိုင်းကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်ရှိစဉ်အဲ့ဒီနိုင်ငံတွေကကောင်းဆောင်တွေနဲ့တွေ့ဆုံပြီးမြမအရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ပြောပါတယ
် I also continue to urge immediate action to end the humanitarian crisis in Burma and underscore the need to push the military regime to end violence.
မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေအဆုံးသတ်ရေးအတွက်အ мян ဆုံးလှုံ့ဆော်ပေးကြဖို့ကျွန်မအနေနဲ့တိုက်တွန်းပြောဆိုခဲ့ပါတယ်စစ်တပ်အနေနဲ့သူ့ရဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်မှုမတရားဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုံ့ဆော်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်
မြန်မာနိုင်ငံမှာအယတားအစိုးရလက်ထက်အာဏာပြန်အပ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်နိုင်ရေးအင်ဒိုနီးရှားနိုင်ငံရဲ့ဆောင်ရွက်ပေးခဲ့မှုတွေအတွက်ကျေးဇူးတင်ကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့ဆိုပါတယ်။သူဒီကနေ့ရောက်ရှိနေတဲ့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံစဉ်မှာလည်းမြန်မာအရေးကိစ္စကိုထက်သွင်းဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကပြောပါတယ်။မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပြည်ပြင်းရေးကိစ္စကုလသမဂ္ဂဆုံးဖြတ်ချက်မှာထည့်သွင်းမဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကကန့်ကွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တဦးကမေးတာမှာဒီကိစ္စဟာဆွေးနွေးဆောင်ရွက်နေတဲ့ကာလဖြစ်တာကြောင့်သူ့အနေနဲ့ကြိုပြီးတစုံတရာမပြောလို့ကြောင်းတန်တမာရေးကိစ္စတွေဟာအချင်းယူဆောင်ရွက်ရလေရှိကြောင်းပြန်လည်ဖြေကြားခဲ့ပေမဲ့မြန်မာအရေးနဲ့ပတ်သက်လို့အချက်၅ချက်ပါအာဆီယံရဲ့ပုံသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းဒုဝန်ကြီးဝင်ဒီရှာမန်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျ
။ကိုဦးစော်ဝင်းလိုက်ပါ။ဒီမော့ဆိုနဲ့မူပြဘက်ကတိုက်ပွဲသတင်းမတိုင်ခင်အခုဆက်ပြီးဒီကနေ့ဆန္ဒပြပွဲတွေသတင်းပြောပြပါမယ်။နိုင်ငံတော်မှာဆီယနာဒိမှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေဆက်ရှိနေတာမှာစစ်ကောင်စီလက်ထက်ပြန်ဖွင့်တဲ့အခြေခံပညာကျောင်းတွေမှာကျောင်းသားတွေရောဆရာတွေပါကျောင်းမတက်ကြဘို့တိုက်တွန်းတောင်းဆိုဆန္ဒပြတာတွေရှိပါတယ်။နိုင်ငံတော်ဆန္ဒပြပွဲအခြေအနေရန်ကုန်ကလာတဲ့သတင်းကိုမဆုမုံကပြောပြပါမယ်
။စကိုင်းတိုင်းဒဇယ်မြို့မှာတော့ပြည်သူလူထုနဲ့ကျောင်းသူကျောင်းသားအပါအဝင်အင်အား250လောက်ဒီကနေ့ဆန္ဒပြခဲ့ကြပါတယ်။ကျောင်းသားလူငယ်တွေကအဖြူအစိမ်းကျောင်းဝတ်စုံတွေနဲ့ကျောင်းမတက်လှုပ်ရှားမှုခြိတက်ဆန္ဒပြခဲ့ကြတာပါ။စစ်ကောင်စီတပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေခြားကပဲဒဇယ်မြို့နယ်ကလူထုတွေကနေ့စဉ်မပြတ်လူအများပြားနဲ့ခြိတက်ဆန္ဒပြနေကြပြီးကျေးရွာချင်းဆက်ကိုတော့ဆိုင်ကယ်တပိတ်နဲ့ထွက်ခွာကြပါတယ်။ကျေးရွာတွေမှာတော့လမ်းလျှောက်တပိတ်ထိုင်တပိတ်တွေကိုတရွာဝင်တရွာထွက်ဆန္ဒပြခဲ့ကြတယ်လို့တပိတ်ခေါင်းဆောင်တူဦးက VOA ကိုပြောပြပါတယ်
။ဒီနေ့တပိတ်ကတော့ဒီနေ့အင်အားမှာကအဲကျောင်းသားကျောင်းသူတွေအများဆုံးပါတာပေါ့။အင်အားတော့250ဝန်းကျင်လောက်ရှိမယ်။ဆရာနဲ့ကြာရှုံးရင်းနဲ့ကျောင်းမတက်တပိတ်ပုံစံမျိုးကိုကျောင်းသားကျောင်းသူတွေရောအကုန်လုံးကျောင်းဝတ်စုံအဖြူစင်းဝတ်ပြီးတော့ဝင်းရံပြီးတော့လိုက်ကြတယ်။ဒီရွာတွေမှာတော့ဒီနားတဲ့နေရာတွေမှာဆိုရင်တော့ပြောလို့မျိုးပေါ့အထိုင်တပိတ်တော့ဟောလုပ်တယ်။အထိုင်တပိတ်လုပ်ပြီးတော့ဒီစိတ်ကင်ပညာရေးလိုမရှိတဲ့လူပါပေါ့။စေအာနာရှင်တော်လှန်မှုရန်ကျွန်တော်တို့လူကိုယ်တိုင်မလိုက်တော့မှအကုန်လုံးနောက်ွယ်ကနေပံ့ပိုးမှုပါများအဲ့လိုမျိုးဟောပြောတာမျိုးတော့ရှိပါတယ်ဟုတ
်။ရန်ကုန်မြို့မှာတော့စစ်တပ်ကလုံခြုံရေးအင်အားတိုးမြင့်ထားပြီးတော့နေရာတချို့မှာစစ်ဆေးမှုရှိနေတာကြောင့်ကြီးကြီးမားမားဆန္ဒပြခြိတက်တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ရက်ကွက်နဲ့မြို့နယ်အလိုက်တပိတ်တချို့ကတော့ပုံမှန်အတိုင်းထွက်ခဲ့ကြပါတယ်။ရန်ကုန်မြို့ကဆန္ဒပြတပိတ်စစ်ကြောင်းတွေဟာစစ်တပ်အာဏာသိမ်းထားတဲ့၍ဆက်ပြီးရှိနေကြမှာဖြစ်ပြီးဆရာနာရှင်ကိုအမြင့်ပြတ်ဖြုတ်ချနိုင်မှုအတွက်နီလန်းစုံကိုအသုံးပြုသွားမှာဖြစ်တယ်လို့ရန်ကုန်တပိတ်ခေါင်းဆောင်တူကပြောပြပါဗျ။
ကျွန်တော်တို့ဆန္ဒပြရဲ့အလုပ်ကလေဆန္ဒပြရင်လည်းနောက်ပြီးမြေရောက်လှုပ်ရှားမှုကြတယ်တော်တော်ဆက်လုပ်နေတယ်ပေါ့နော်။ဒါမှမဟုတ်ကျွန်တော်ကဘယ်လိုပုံစံနဲ့လုပ်ရလဲဆိုတော့
ဆန္ဒပြလာကြဒီလုံးထပ်ပြဖြစ်တဲ့အနေနဲ့အများကြီးရွေးချယ်များလိမ့်မယ်။ဒါမှမဟုတ်ယူဂျီဘောအခုလိုမျိုးကြောင့်ပြည်ရဲ့ကျင်းနေပြည်ကော်ရီတက်မျိုးရဲ့ကြောက်ပြီးယူဂျီဆက်လက်ရှာနေရမျိုးကြောင့်ရှိရောက်ကျွန်တော်တို့ပို့ပြီးထိရောက်တယ်ပေါ့ဗျာ။ရန်ကုန်မြို့ကစမ်းကြောင်မြို့နယ်တွေမှာတော့လူငယ်တွေဥဆောင်နဲ့ပျောက်ကြားတဲ့ဒီကနေ့မနက်ပိုင်းမှာလှုပ်ခဲ့ပါတယ်။လုံခြုံရ မို့လို့ဒီကနေ့မှတပိတ်မဆင်နွှဲနိုင်ခဲ့ပါဘူး။ဒီကနေ့မှဆန္ဒပြပွဲမလုပ်ဖြစ်ခဲ့ပေမဲ့အချိန်ရရင်ရသလိုဆရာနာရှင်ကိုဆက်ပြီးတော့တော်လှန်သွားကြမယ်လို့ဆန္ဒပြပွဲမှာအမြဲတမ်းပါဝင်သူတဦးကပြောပြပါဗျ
။ပလိမောကတော့တပိတ်ကိုခါအားလို့ပါရရင်ရတယ်လို့တပိတ်ထွက်တယ်။တော့ဒီပလိရဲချင်းကအများကြီးတာရှိတယ်။နောက်တစ်ခါသူကြောင်းဖွင့်ပြီးတော့အကြောင်းမှလည်းအဆောင်ချတာလည်းရှိတယ်ပေါ့။နေခင်သွားရင်အဆင်မပြေဘူး။အဆင်မပြေတော့အဲ့လိုသင်ပြီးတဲ့ရမျိုးကကောက်ပြီးတော့လှုပ်လိုက်တာပေါ့။ရရင်ရတယ်လို့ချတာပဲ
။ပလိမျိုးမှာဒီကနေ့ဆန္ဒမပြဖြစ်ခဲ့ပေမဲ့ကြောင်းမဖွင့်ခင်အစောပိုင်းမှာတော့ကြောင်းမတက်ရေးလှုပ်ရှားမှုတွေကိုစတင်ကြောင်းနေရရှိမှာဆရာနာရှင်စန့်ကျင်စာသားတွေစေမှုရေးတာမျိုးစာတွေကတ်ထားတာမျိုးတွေလုပ်ခဲ့ပါတယ်။ဖိနေဖြုတ်ခွဲမှုတွေချကပဲဖားကက်မန္တလေးဒဝဲကလေးနဲ့ဒဇယ်မျိုးတွေမှာနေစဉ်ဆန္ဒပြပွဲတွေဆက်ပြီးရှိနေသလိုနမ်ခမ်ဆလင်းကြီးဖျားတုံးစုမြိုင်မုံရွာနဲ့မိုးကောင်းမျိုးတွေမှာလည်းပျောက်ကြားတဲ့ပိတ်လူမဲတဲ့ပိတ်ရွာရင်းတဲ့ပိတ်နဲ့ဆရာနာရှင်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကတော့ပုံစံမျိုးစုံနဲ့ဆက်ရှိပြီးဆရာနာရှင်ကိုတော်လှန်နေကြပါတယ်ရှင်
ဒီကနေ့ဆန္ဒပြပွဲတွေအချိန်လေးရန်ကုန်ကလာတဲ့တရင်ကိုမဆုမုံပြပြတော့တာပါကရင်ပြည်နယ်ဘက်ကတိုက်ပွဲနဲ့ဒုက္ခသည်တွေထွက်ပြေးကြတဲ့အကြောင်းနဲ့တရင်တော့နှစ်ဦးကိုထောင်ချလိုက်တဲ့အကြောင်းတွေမကြခင်ပြောပြပါမယ်အခုတော့ဒီမော့ဆူနဲ့မိုးပြဘက်ကတိုက်ပွဲတွေအချိန်လေးကြည့်အောင်ပါကရားပြည်နယ်ဒီမော့ဆွေနယ်ရှမ်းပြည်နယ်အစပ်ကမိုးပြင်းမြို့မှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်တာတွေရှိပါတယ်။မိုးပြင်းမြို့ပြစ်ခတ်မှုမှာအရသာတအုပ်ထိခိုက်ဒဏ်ရာရတယ်လို့ကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးဗီဒီယိုသတင်းတော့နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားစစ်ရေးသင်းမနေတဲ့ဒီမော့ဆူမြို့နဲ့မိုးပြင်းမြို့မှာဒီကနေ့မှလည်းပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတာပါ။ဒီကနေ့ဖြစ်ပေါ်တဲ့ဒီမော့ဆူမြို့ကတိုက်ပွဲမှာတော့စစ်ကောင်စီတပ်ဖွဲ့ကနေလက်နက်ကြီးနဲ့ပစ်ခတ်နေတယ်လို့ကရင်နီမျိုးရာကာကိုရေးဖွဲ့ KNDF ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ
်။ဒီမော့ဆူတဲတောင်ထမင်းနဲ့ဒီမော့ဆူပြည်ကချုံမောင်းတပ်ကွယ်နေနေဖြစ်ပေါ်ခဲ့လို့ပြထားတာပါ။ဒီမော့ဆူကတော့မနေ့6နာရီမှာရမစင်မမရင်းနဲ့ဒီလေကောကနေပြီးတော့ကျွန်တော်တို့ကားရကွက်ကိုရေချက်ရှိပြခတ်တာလို့ရှိရပါတော့။ရောင်းနေဒီနေ့ချင်းရီးပြခတ်မှုရှိရအဲ့ဒါကဒီဆက်မမိုင်လောက်ထိပြခတ်မှုရှိခဲ့တယ်ပေါ့
။နှစ်ဖက်ပြခတ်မှုတွင်စစ်ကောင်စီတပ်ဘက်ကလွိုင်ကော်မြို့ကနေလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဒီမော့ဆူရဲစခန်းကနေပြီးတော့နေအိမ်တွေကိုလက်နက်ကြီးနဲ့ပြခတ်နေတယ်လို့ဆိုပါတယ်။တနင်္လာနေ့ညနေပိုင်းကဒီမော့ဆူမြို့ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလက်နက်ကြီးတွေဖြင့်လေကြောင်းအကူသုံးတိုက်ခတ်ခဲ့တဲ့အထိတိုက်ပွဲပြင်းထန်ခဲ့တာပါ။ဒီတိုက်ပွဲတွေမှာနှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့ KNDF ဘက်ကပြောပါတယ်။အလားတူရှမ်းပြည်နယ်မိုးပြဲမြို့မှာလည်းဒီကနေ့မှာပြစ်ခတ်တိုက်ခတ်မှုတွေရှိနေတယ်လို့စစ်ရှောင်းနေရသူမိုးပြဲမြို့ခံတို့ကပြောပါတယ်။
တနင်္လာနေ့နောက်ပိုင်းမှာတော့ပြည့်နေတယ်ဒီအဖွဲ့လည်းပြန်ပြည့်ရလို့တော့တခုပြည့်နေတယ်ကျွန်တော်တို့ဟိုစီစီဆောင်ဖွဲ့ဆိုတော့တောင်းမှာတော့အတန်ကြားရတဲ့
စစ်ကောင်စီတပ်နဲ့မိုးပြဲကာကွယ်ရေး PDF ဖွဲ့တို့အပြန်အလှန်ပြစ်ခတ်မှုမှာဒေသခံပြည်သူတွေထိမှန်တန်ရာရရှိထားတယ်လို့ကရင်နီမျိုးရာကာကွယ်ရေးဖွဲ့ KNPF ပြန်ကြားရေးတာဝန်ရှိသူကပြောပါတယ်
။မိုးပြဲဖက်ကကျွန်တော်7နာရီကျော်ကကျန်းဖတ်စောင့်ကြည့်ရလာတော့ပြစ်ခတ်တယ်ပေါ့နော်။ဆန်ကျေကြီးလာတဲ့ပြည်သူတရားကိုတမန်မှန်ပေါ့။မဖတ်ကြည့်ခံလို့ပြန်လှန်ပြစ်ခတ်တယ်ပေါ့နော်။မိုးပြဲပြည်ကနေတော့ပြန်လှန်ခုခံနိုင်မိသားတချို့ရှိတယ်ပေါ့နော်။
ဒီကနေ့မေလ23ရက်နေ့တုန်းကရှမ်းပြည်နယ်ဖေကုံမြို့နယ်မိုးပြဲမြို့မှာဒေသခံကာကွယ်ရေးဖွဲ့ကနေမိုးပြဲရဲစခန်းကိုပြစ်ခတ်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးရဲတပ်ဖွဲ့ဝင်အများပြားကြာဆုံးခဲ့တယ်လို့၄ဦးဖမ်းဆီးနိုင်ခဲ့ပါတယ်။နောက်ပိုင်းမှာစစ်တပ်ဘက်ကတိုက်ရင်အားဖြည့်တင်လာပြီးအကြမ်းဖက်တုတ်ပြန်လာတာကြောင့်ဖေကုံနဲ့မိုးပြဲမြို့ဒေသခံတွေတောင်းလက်ချီစစ်ဘေးလွတ်ရာသိမ်းရှောင်နေရပါတယ်။တော်သေးရာကြီးစစ်ချောင်းစကန်းရောက်မိုးပြဲစစ်ချောင်းတို့ကတော့တောင်းနဲ့ချီတဲ့ဖဲကိုမိုးပြဲမြို့ကစစ်ချောင်းတွေမိုးတွဲမှာခက်ခဲရှိနေတယ်လို့ခုလူပြောပါတယ
်မိုးရွာဆိုတော့ကျွန်တော်တော့မိုးကောင်းပါပဲကြည့်တယ်ကြီးအောင်ပါပဲကျွန်တော်တို့ကနေလိုက်မြေတမီနဲ့ကလေးငယ်တွေကဟိုဥစားပြင်းမှနေလို့ရတော့ကျွန်တော်တို့ရောက်ကြပြီးသွားနိုင်လာနိုင်တဲ့လူကအများပိုင်းတော့ပြေးတော့ကြောက်ရတော့လားဖဲကိုမြို့မိုးပြဲမြို့ကြီးရွာတွေကလုံးကျွန်တော်တို့ဒီရှိတဲ့အဆုဆိုတော့အနည်းဆုံးတော့ရာ6ရာ9ရာဆိုတော့လူကတော့9ရာ6ရာလောက်ရှိတယ်
အနောက်ကရင်ဖဲပေါ်တော့ခန္ဓာတော့ဆုံးခန္ဓာတော့ရှိလို့မို့ဒီမော့စုမြို့နဲ့မိုးပြဲမြို့ပဲပြေခတ်တက်ခတ်မှုဖြစ်ပွားနေတဲ့နဲ့ပတ်သက်လို့သိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးကြရပြည်နယ်ထဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားမေလ23ရက်နေ့ကတည်းကပြေခတ်တက်ခတ်မှုတွေကြောင့်လွယ်ကော်မြို့နယ်ဒီမော့စုမြို့နယ်
ဒီမော့ဆွန်ရဲ့မူရကတိုက်ပွဲတွေအခြေအနေနိုင်ငံရင်တရင်ပြပူးချက်ကိုတရားပြီးတော့ကရင်ပြည်ဘက်ကတိုက်ပွဲနဲ့ဒေသခံတွေအခြေအနေဆက်ကြည့်အောင်ပါ။ကရင်ပြည်နယ်မြောက်ပြည်ကရင်အတွင်းမှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒီဂျီပီတပ်ဖွဲ့တွေကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကဒုက္ခသည်600ထက်မနည်းရောက်နေပြီးဆွန်လာနေရနေကတော့ထိုင်းမဲချန်ကစစ်ဘေးဒုက္ခသည်တွေခိုးလွန ဒီနေ့ကျွန်တော်တို့ရဲ့သတင်းတော့မအေးမာကသတင်းပြပို့ထားပါရခင်ဗျာ
ပြည်ပြည်နယ်မြောက်ရီမြို့ရဲ့တောင်ဘက်ဆယ်မိုင်အကွာမှာမြန်မာစစ်ကောင်စီတပ်နဲ့နယ်ကြားဆောင်ပူးပေါင်းတပ်ဖွဲ့ဝင်တွေနဲ့ဒီကေဗီတိုးတက်သောကရင်ဗုဒ္ဓဘာသာတပ်တို့ကြားအင်္ဂါနေ့နေ့လယ်ကစပြီးဒီကနေ့ထိတိုက်ပွဲတွေဖြစ်နေတာကြောင့်ထိုင်းဘက်ခြမ်းမဲခုတ်ကင်းကျေးရွာအထိစစ်ဘေးရှောင်ဖြောက်ရတဲ့မင်းနဲ့ထွက်ပြေးခိုလုံလာကြပါတယ်ဒီကနေ့နေ့လယ်ပိုင်းမ ထိုင်းနိုင်ငံသားတဦးနဲ့စစ်ဘေးရှောင်ရွာသားတို့ချို့ထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပြပါတယ်။
အခုလိုမျိုးထိုင်းနိုင်ငံရဲ့ပိုင်လက်တဲ့လက်နက်ကြီးတွေကကြာအစုံကြာနေရတယ်နောက်ပြီးတော့စုံလို့ကြာနေရပြီထိုင်ခိုက်ချင်းတွေဆိုတဲ့လုံးကြလာတော့ဘောနော်အဲ့ဒီမှာရှိတဲ့ကြာတဲ့ဒီထိုင်းနိုင်ငံသားတွေနဲ့ဒီသက်တူလာတဲ့ဒုက္ခတွေဘာဖြစ်ခိုက်တယ်ရတယ်လို့ကျွန်တော်ကြားပြရတာပေါ့။ဒီမြန်မာကြီးတောင်းတကြီးရှိနေတော့ဘယ်လိုလက်နက်ကြီးအတန်ရကြာနေရတော့ဘယ်ဒီအခုလိုမျိုးထိုင แต่เมื่อเช้าแม่ก็กินเจียวบ่มันแน่กะที่ยาวหลายเลยทุกข์เดชาวยาแท้มันแน่ชีวิตเลยลูกเลยตุกะสับจ่อปะบ่เจ้าข้าแต่ก็มันนี่ก็ได้ก็ซาดิโรมาลาละบ่เนาะที่ปลูกไปเช่นมาดิสิบีเนี่ยที่กองฟีจะมาเพื่อใส่ด้วยปอมาเจ้าข้าแต่ก็มันนี่ก็จะรอเลี้ยงตัวเราชีวิตแต่เมื่อที่มันแน่บ่เนาะที่มันแน่ก็จะรอตัวอันเป็นเชียร์ละก็ชาวยาละชีวิตแต่เมื่อ
คุณเชื่อไหมล่ะที่แค่เนี่ยล่ะเด็กว่าน้องแต่ไม่รู้ว่าหลังจากนี้ว่าคุณเชื่อมาใช่ไหมที่แค่เนี่ยล่ะเด็กว่าน้องแต่ไม่รู้ว่าหลังจากนี้ว่าคุณเชื่อมาใช่ไหมที่แค่เนี่ยล่ะเด็กว่าน้องแต่ไม่รู้ว่าหลังจากนี้ว่าคุณเชื่อมาใช่ไหมที่แค่เนี่ยล่ะเด็กว่าน้องแต่ไม่รู้ว่าหลังจากนี้ว่าคุณเชื่อมาใช่ไหมที่แค่เนี่ยล่ะเด็กว่าน้องแต่ไม่รู้ว่าหลังจากนี้ว่าคุณเชื่อมาใช่ไหมที่แค่เนี่ยล่ะเด็กว่าน
ဒီနေ့ကတော့ဒီနေ့အားမှာကအကြောင်းသားကြောင်းသူတွေအများဆုံးပြန်လို့တော့ဒီလေလာသူဥဟာဆိုကတော့မနေ့ကနှစ်ဖက်တိုက်ပွဲစတင်ဖြစ်ပွားခဲ့တဲ့အခြေအနေကိုအခုလို့ပြောပြပါတယ်
မင်းရပါသလိုသူတို့ကားကိုစောင့်ချလိုက်တာပဲ။ထောက်လာတော့မကစခန်းမရောက်ခင်ပါပဲ။အကြီးွားအဝင်မှာအကြီးလမ်းမှာစောင့်ချလိုက်တာ။ဒီပြည်ကြီးမဟုတ်ပါဘူး။ကိုပါပါပဲ။အင်းဘုံဘွက်တော့ပါတော့။ဒီရန်တော့ကြီးဆက်တည်ရပေါ့။ကြီးဆက်တည်ရတော့များလို့ရှင်နဲ့နှံရတော့ပါမယ်။ဂျွန်းနဲ့ရဲ့နေမနဲ့လေးနိုင်ခွဲအချိန်လောက်ကပြင်းပြင်းနဲ့မြောက်ရီမျိုးနဲ့မိုင်90ခန့်ကွာမြောက်ရီခရိုင်ဝန်လ
ပြည့်ခတ်မှုတွေမိရှုံမှုတွေရှိနေပြီးဘသူတွေရဲ့လက်ချက်ဖြစ်တဲ့ဆိုတာကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်။ကရင်ဘက်တိုက်ပွဲနဲ့ဒုက္ခသည်တွေအခြေအနေမအေးမှပြောပြသွားတာပါ။အခုတော့သတင်းတောက်နှစ်ဦးကိုထောင်ချတဲ့သတင်းစစ်ပါမယ်။မြေမျိုးကတီဗီပြည်သတင်းတောက်နဲ့မင်းစီမသတင်းတောက်တို့ကိုပုံမှန်900ကကြီးနဲ့စေုပ်ချိုးရေးကောင်စီကထောင်ချနှစ်နှစ်စီချမှတ်လိုက်ပါတယ်။
ကျွာလှုပ်ရှားသူတွေသာမကသတင်းသမားတွေလည်းပြစ်မှတ်ထားခံရပါတယ်။ပြီးခဲ့တဲ့မီလ၁၂ရက်နေ့ကပဲပ ပကိုတိုင်းပြည်မြို့မှာနေထိုင်တဲ့DVB တင်မှုကွက်တင်မြို့မှာအတန်သတင်းဌာနသတင်းတောက်ကိုမင်းညိုကိုပုံမှန်900ကကြီးနဲ့1000တုံးနဲ့အပြစ်ပေးခံရရပြီးတဲ့နောက်ဒီကနေ့မှာနောက်ထပ်သတင်းသမားနှစ်ဦးကိုထောင်နဲ့ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်သူတို့တွေကတော့ဘိန်းမျိုးကDVB သတင်းတောက်ကိုအောင်ကျော်နဲ့မေစီမာသတင်းတောက်ကိုစစောတို့ဖြစ်ပါတယ်သူတို့ကိုပဲအကျဉ်းထောင်အတွင်းထူးတရားစီရင်နာမှာဒီကန ပြည်ထောင်စာမဲ့ခံရရတဲ့သတင်းတော်ကိုအောင်ကျော်ရဲ့စနီးကပြောပါတယ်အခုထောင်နာနည်းနည်းစားလိုက်တဲ့အချိန်ဒီပေါ်မှာကိုအောင်ကျော်အနေနဲ့ကအယူခံလောကမဝင်ပါဘူးလို့ညီမတို့ပြောတယ်ညီမနိုင်ငံမှာဒီတရားတော်မှုရှင်နေလည်းမရှိဘူးတရားဥပဒေကိုလောကမရှိဘူးကြည်တော့ဗန်နဲ့ဒီအယူခံကိစ္စကိုလည်းသူဖွင့်မှာမဟုတ်ဘူးလို့ပြောတယ်ဒီပြည်ထောင်စာနာအပါဝင်စင်းဌာနငါးခုကိုဆေးချုပ်ရေးကောင်စီက မပိတ်သိမ်းခင်ဒီမတ်လ1ရက်နေ့အိမ်မှာအကျန်းဖက်ပြစ်ခတ်ဖမ်းဆီးသွားတာဖြစ်ပါတယ်။ရောဘာဂျီရီလောက်လေးကွာရီနဲ့အိမ်ကိုပြစ်ခတ်ကြတကားမှန်တွေကိုချိုးဖျက်ပြီးအကျန်းဖက်ဝင်ရောက်ဖမ်းဆီးတာတွေမလုပ်ခင်ကိုအောင်ကျော်ကိုယ်တိုင်လူမှုကွန်ရက်ပေါ်ကိုတိုက်ရိုက်ထုတ်လင်းခဲ့ပါသေးတယ်။ဖမ်းဆီးခင်ရတဲ့အချိန်မှာဦးကောင်းနဲ့ခန္ဓာကိုယ်အနှံ့ရိုက်နှက်ခံခဲ့ရ ပြီးတော့ရဲအတော်ကြာစစ်စစ်မြင်းမြန်ခံခဲ့ရပြီးတဲ့နောက်ထောင်းတွင်းတရားစီရင်ရေးခုနှစ်ကြိမ်မြောက်ရုံးကြိမ်အပြီးမှာပဲအခုလိုထောင်းနဲ့နှစ်နှစ်ကြာခံစေဖို့အမိန့်ချခံလိုက်ရတာဖြစ်ပါတယ်။ မင်းစီမသိန်းတော်ကိုစောစောကတော့ပြီးခဲ့တဲ့ဧပြီလ6ရက်နေ့မှာဆေးအုပ်ချုပ်ရေးကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံခဲ့ရပြီးတော့ခုနှစ်ကြိမ်မြောက်ရုံးကြိမ်အပြီးမှာအခုလိုထောင်းနဲ့နှစ်နှစ်ကြာခံဖို့အမိန့်ချခဲ့တာဖြစ်တယ်လို့သူ့ရဲ့ဇနီးပြည်သူကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလုံးကလည်းဖရန်တီယာသတင်းဌာနကနိုင်ငံသားအေဒီတာဂျန်နီဖန်စတာကိုအကြောင်းပြချက်မသိရပဲလူကြီးအာဏာပိုင်တွေကလေဆိပ်မှာဖမ်းဆီးခေါ်ဆောင်ခဲ့ပါတယ်။သတင်းသမားတွေကိုပြစ်မှတ်ထားဖမ်းဆီးအရေးယူရာတွေရှိနေတယ်လို့အမှုရင်ဆိုင်တဲ့နေရာမှာလည်းသတင်းသမားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့အခွင့်အရေးမျိုးတွေဥပဒေအရမရရှိခဲ့ဘူးလို့ရှေ့နေဦးခင်မောင်မြင့်ကပြောပါတယ်။ဒီလိုဥပဒေကအကာအကွယ်ပေးရပါပြီ။အဲ့ဒီဥပဒေကပြဋ္ဌာန်း
အကာအကွယ်မပေးနိုင်ဒီလူတွေဌာနကိုတောင်းတောင်းတန်းဆောင်နေမိရတယ်မလားနည်းဒီကပြည်ထောင်စာကြီးတွေမှာတောင်းတန်းဆောင်နေဒီမိရဘာလို့လဲမသိဘူးအဲ့ဒီမှာလေဒီမိရဆိုရင်မရတော့နဲ့ကိုကျန်းဆက်ဆံခါရတော့ဒီနောက်သက်ဆိုင်နဲ့တာဂန်ရှင်မိသားစုတွေနဲ့ဒီပြည်ထောင်တွေနဲ့ပြည်ဆောင်မဲ့မရတာတို့
စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြပွဲတွေမှာသတင်းယူနေတဲ့အချိန်သတင်းတော်တွေဖမ်းဆီးခင်ရတာသူတို့ရဲ့နေအိမ်တွေဝင်ရောက်ဖမ်းဆီးခင်ရတာတွေလုပ်နေတာမှာဖေဖော်ဝါရီလ1ရက်နေ့ကစလို့ဒီကနေ့အထိတနိုင်ငံလုံးမှာဖမ်းဆီးခင်ရတဲ့သတင်းတော်80ထက်မနည်းရှိခဲ့ပါတယ်။ဒီထက်ကအယောက်30ပြန်လည်လွတ်မြောက်ခဲ့ပေမဲ့လို့အယောက်40ကျော်ကတော့ကျမတော်ကိုအကြီးညိုပြက်စီအောင်ပြောဆိုရေးသားမှုရစသက်ကြီးဥပဒေပုံမှ905ကကြီးနဲ့အမှုဖွင့်ခံရပြီးအချင်းထောင်တွေနဲ့စစ်ကြောရေးစခန်းတွေမှာစစ်မေးဖမ်းဆီးခံထားရပါတယ်။နောက်ထပ်အယောက်20နီးပါးကတော့ဥပဒေပုံမှ905ကကြီးနဲ့ဖမ်းရမ်းထုတ်ခံထားရလို့ထွက်ပြေးတင်းရှောင်နေကြပါတယ်။မင်းစီမ DBB စတဲ့သတင်းလုပ်ငန်းကြီးတွေအပါအဝင်လုပ်ငန်းလည်ပတ်ခွင့်ရပ်ဆိုင်းခံထားရတဲ့သတင်းဌာနပေါင်းကတော့8ခုရှိသွားပြီဖြစ်ပါတယ်ရှင်
။ DBB နဲ့မင်းစီမသတင်းဌာနတွေကသတင်းတော့2ဦးကိုထောင်ဒဏ်နှစ်နှစ်ဆီချလိုက်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုမက်ကင်ဂျူတီပြတ်ပြတ်သွားတာပါ။အခုလိုဖမ်းဆီးထောင်ချခံထားရတဲ့ DBB သတင်းတော့တွေကိုပြန်လုပ်ပေးဖို့ DBB သတင်းဌာနကဒီကနေ့ထုတ်ပြန်ချက်တစ်ခုမှတောင်းဆိုထားပါတယ်။ဒီကနေ့ညအတွက်သတင်းပြပွချက်တွေပြီးတဲ့နောက်သတင်းပတ်စင်ကဏ္ဍတွေအလှည့်ကြပြီမို့ပထမဆုံးလူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ဒီတစ်ပတ်မှာတော့မိုးရွာသည့်အချိန်အခါကိုဆက်ရောက်လာပြီးဖြစ်တာကြောင့်ဝမ်ပြက်ဝမ်ရှော့ယောဂါရှောင်ရှားနိုင်ရေးအတွက်ယောဂါဖြစ်စေနိုင်တဲ့အခြေအနေတွေကိုသတိပြုရှောင်ကြဉ်ဖို့အရေးကြီးတဲ့အကြောင်းဒေါက်တာတန့်စောကတင်ဆက်ထားပါတယ်ခင်ဗျာ
မွေးရည်ရဲကိုဝင်ရောက်လာတဲ့အချိန်မှာတတိထားရမယ့်ယောဂတစ်ခုကတော့ဝမ်ပြဝမ်ရှော့ယောဂပဲဖြစ်ပါတယ်။အထူးသဖြင့်နေရက်ကိုဆွန့်ခွာပြီးတောတောင်ထဲမှာဆေးပေးရှောင်ရင်းလူများစုဝေးနေထိုင်ကြရတဲ့နေရာတွေမှာပိုပြီးတတိပြကြရမှာပါ။
จำไอ้สังเกตุเรื่องนี้แล้ววิเคราะห์เรื่องนี้มาพิจารณาแต่อันนี้เนี่ยลงนิสัยเด็กวันเปียวันเช้าโยกะฮะปรุงจังหวะจังพี่นายมาดเลยลงมีจีเด็กฮะที่บุกเรื่องสิ่งเล่นนี้มาถือโยกะคุ้มเสียงเว้นดูพิจารณาดามีกะคุ้มเสียงเปียบาร์เลยมาแต่เช้าเนี่ยสิมาแต่เช้าเนี่ยสายสายกูสายตรงมีอะไรเยอะเช่นนี้ฮะเด็กเด็กแต่เพียงวันนี้จีเด็กออกมาเช่นนี้ล้านนาเอฟโน่น่าจะเอเจนี่อันนี้เดียวสายตรงกูเปลี่ยนเดียวน่าเลยฮาวมา สามีเลยค่ะมาเลยชุดเด็ดเดียวมันจะเช่นนั้นเลยเนาะพี่นี่ทาร์เลยสาสายชีริวเต่าตัวมียาเนี่ยเลยที่ไหนเนี่ยพี่ลูกเชนโอ้ท่านนี้ว่าจะยี่จีตรงท้ายท่านนี้ย่อสายตรงท้ายเด็ดตีนันนี่กูสาตรงมียาเนี่ยกูเส้นไหนเนี่ยย่อตาเส้นหาเส้นสามียาเนี่ยมันจะวันชอบฉลาดไหนเนี่ยย่อตั้งอายุเก้าเก้าบอกว่ามันชักเป็นมันจะเจ็ดเจ็ดเจ็ดเจ็ดย่อสายอารู
ยันลงนี่สาสายอยู่สามีอันนี้นะจะเซ็นชื่อไหนมาเลยวันเดียววันเช้าโยกะฮะโยกะพอรีจังที่กับพี่อาลีชิบียี่มีสาดาวเปียงเลี้ยงเลี้ยงพี่นายเนื้อลูกเดียวว่าเลยลูกเลี้ยงยังจีสูงนี่ท่านจะยาเลยค่ะเพราะวันนี้ตั้งชื่อกูลิทาคิวไซลูซองบุลุงยี่จีเอลูเอเยบอเอพลิเคชันมาที่โยกะกูเสียวันเดือบพิจิตรดาวดาวเฮงเทก้าเซ็นเดียวว่าเลยอันนี้คือว่าชาวเวลานาวีอะผมชาวเวลานาวีอะส่วนจันทร์เราอยู่เบียงอยู่เบียงมาอุมาพอรีนี่ก็จะเลยตั้ง
ပါဗလာကကြီးကတာကြီးရဆိုပြီးတော့ကျွန်တော်ကဝိုင်းရှော့တာဖြစ်တတ်တယ်ပေါ့နော်အဲ့တော့ဖူးပွိုင်ဇန်နီပေါ့နော်နောက်တစ်ခုကတော့အဲ့ဒါကတော့ရေလို့တခြားအစားအစာလို့ပေါ့နော်အဲ့ဒါလေးကိုစားမိလိုက်လို့ဟိုအစာအဆိပ်ပင့်သွားတယ်တော့ပေါ့ဒါလည်းဖြစ်များကြပါပေါ့နော်အဲ့တော့နောက်ပြောရမယ်ဆိုရင်စစ်ဘေးရှောင်ဒေသတွေမှာအဓိကဖြစ်တဲ့ဟာကတော့အများဆုံးကတော့ဒီအကျူတာရီယာနဲ့ပေါ့နော်တခြားဖိုးဘက်နေဇွန်နယ်ကထိသွားရမယ်ဆိုလို့ရှိရင်ကတော့သူကဟို traveler တာရီယာပုံမှန်မျိုးနဲ့သွားရတယ်နောက်တစ်ခုကတော့ဟို food poisoning နဲ့သွားရတာတခါလေကတော့ပူဆိုးတိုင်းတော့ dysentery လိုပုံမှန်မျိုးနဲ့ဖြစ်သွားရတာနော်အဓိကဖြစ်စေတဲ့အကြောင်းရင်းတွေကတော့သူကတော့ over crowded ပေါ့နော်ဟိုလူကြီးအဲ့နေရာမှာနေရာတည်တည်လေးမှာလူကြီးအများကြီးစုနေကြတော့ဒါဖြစ်လဲဆိုတော့ကျွန်တော်တို့ personal hygiene ခေါ်မှာပေါ့တကူကြီးတန်ရှင်းမှုအားနည်းရဲ့နော်အားနည်းတော့ညစ်ပတ်တယ်ပေါ့နော်အဲ့ဒီဟာတွေရဲ့အကြောင်းဖြစ်မယ်။နံပါတ်1ကကြတော့သူက environmental contamination လို့ခေါ်မှာပေါ့။အဲ့ဒီပတ်ဝန်းကျင်မှာရှိလို့ရေတို့အစားအစာတို့အနေကြီးစွန့်လာတော့မတတ်တာ။လူတွေအများကြီးဖြစ်တယ်လို့နေကြတာဖြစ်တဲ့ဆိုတော့အဲ့ဒါတွေကလည်းဟိုတန့်ရှင်းမှုကအားနည်းမှာ။အဲ့ဒါလေးအကြောင်းဖြစ်တယ
်။လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အချိန်မှာဝမ်ပြဝမ်လျှော့ရောဂါဖြစ်ပွားဖို့အခွင့်အရေးနည်းနိုင်တယ်များနည်းအောင်ဘလို့အချက်တွေကိုခရီးဆိုင်လို့ဆောင်းသိမ်းပါတယ်လို့မြေကြီးတဲ့အခါဒေါက်တာဟိန်ထက်ကအခုလို့ရှင်းပြပါပါတယ်။
ကျွန်တော်တို့ခုနကသူဖြစ်စေတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျင်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်သွားပါတော့เนาะအဲ့တော့နံပါတ်1အချက်ကျွန်တော်တို့ကအဲ့ဒီဒေတာတွေမှာတကူတန်ရှင်းမှုကိုဦးစားပေးဆောင်ရွက်ကြမှာပေါ့เนาะအဲ့ဒါကနံပါတ်1အချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီ environmental sanitation ခေါ်ပါပေါ့ပတ်ဝန်းကျင်ကိုတန်ရှင်းအောင်လုပ်ကြအဲ့ဒီမှာဘာတွေပါလဲဆိုရေပေါ့เนาะသုံးနေရေရေကိုကျွန်တော်တို့အကျိုးချက်ပြီးမတောင်းနိုင်ဘူးမှာအနည်းဆုံး chlorine ခတ်ပြီးတော့လောက်ကြမယ်เนาะအဲ့လိုမျိုးသုံးရမယ်ပေါ့เนาะအဲ့ဒါဆိုလို့ရှိရင်တော့ခိုင်လျောက်တော့ကျွန်တော်တို့ကပိုးမွားနေတယ်နော်ပြီးတော့နောက်တစ်ခုကတော့အစားအစာပေါ့အဲ့ဒါကတော့ဟိုအစားအစာပြင်ဆင်တဲ့နေရာမှာနောက်တစ်ခုအစားအစာဆက်ပြုတ်တဲ့နေရာမှာနောက်တစ်ခုဟိုကျွန်တော်တို့ဒီအစားအစာကိုထိမ့်သိမ်းနေစားသုံးတဲ့နေရာမှာပေါ့နော်ဒီတန်ရှင်းမှုဦးစားပေးဆောင်ရွက်ကြမှာဆိုရင်လည်းဒါဝန်ပြုံဝန်ဆိုကြမှာပေါ့နော်နောက်တစ်ခုကတော့ဟိုရင်းတို့ကျွက်တို့ပေါ့နော်ပိုးခတ်တို့ပေါ့အဲ့ဒါဒီဒါမှမဟုတ်တခြားတိရစ္ဆာန်တွေအဲ့ဒီအားတွေကိုဒီအစားအသောက်နဲ့ထိတွေ့မှုကိုကျွန်တော်တို့လျှော့ချမှာအဲ့ဒီအကောင့်တွေဖြည့်ပေးမှုရှင်းချလိုက်မယ်ဆိုလို့ရှိရင်ကျွန်တော်ကဝန်ပြုံရှင်းကာဝေးပြီးသားရမယ်เนาะအဲနောက်တစ်ခုကတော့ကလေးတွေပေါ့နော်ကလေးတွေဒါကတော့ကျွန်တော်တို့နိုင်ငံမှာတော့တိတ်ပြီးတော့ဟိုမရှိဘူးပေါ့နော်ဟိုတိတ်ပြီးတော့မထုံးလားတိတ်ပေါ့ rotor vaccine ဆိုတာရှိပါတယ် UK မှာတော့ဒါဒီတင်းကြီးထိုးတာเนาะအဲ့ဒီဟာမျိုးထိုးထားလို့ရှိရင်ကလေးတွေမှာဆိုရင်အဲ့ဒါကရှင်းချပြီးသားရမယ်เนาะ
မိုးရသည့်အချိန်အခါကိုစတင်ရောက်ရှိလာပြီးဖြစ်တာကြောင့်ဝမ်ပြဝမ်ရှော့ရောဂါဖြစ်စေနိုင်တဲ့နည်းလမ်းတွေကိုသတိပြုဆောင်ခြင်းမှုအရေးကြီးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်လို့ပ
ါဒေါက်တာတန်စော်ရဲ့လူလူနဲ့ကျန်းမာရေးစီစဉ်ပြီးတဲ့နောက်အခုဆက်ပြီးမြန်မာအရေးသုံးသပ်ချက်နှាសင်ရပါမယ်ငကိုကလေးကမှတိတ်လွတ်လပ်မှုမရှိခဲ့တဲ့မြန်မာမီဒီယာလောကဟာဆီယနာသိမ်းပြီးနောက်ပိုင်းမှာပိုးပြီးအခက်ကြုံလာရပါတယ်မီဒီယာကိုချင်းချောက်ထင်းချုပ်တာဘယ်သူတွေအတွက်ဘယ်လူအကျိုးတရားမှုရှိနိုင်ပါသလဲဥကြောစံတော်ကိုမတ်တင်ကြီးထိုက်ကမေးမြန်းတင်ဆက်ထားပါရခင်ဗျာ
။အင်ကဲဥကြောစံတော်မင်္ဂလာပါရှင့်အင်ကဲ
။မင်္ဂလာပါမတ်တင်ကြီး
။ဟုတ်ကဲ့အင်ကဲဒီတစ်ပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတဲကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အင်ကဲ။ ဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆိုးနေပါပြီလဲအင်ကယ
်အရင်ကတည်းကသိမ်းမကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ရတဲ့မြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာသိမ်းကောင်းလာတယ်တော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးအကျယ်ပြည့်စုံမှုကြောင့်ဒီယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေတွေရောက်ရှိတော့ပြီဖြစ်ပါတယ်လောက်ဆိုးတယ်လဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NBA ရောက်လာတဲ့အထီးဖြစ်ပါတယ်ဆိုရင်ရတဲ့အခြေအနေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ကတိုင်းပြည်ထဲမှာမနေရဲပဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားတာလည်းအများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဂျပန်သတင်းထုတ်ကတော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူး
အဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းစီရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွပ်နေရပါတယ်ရှင်ကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတစ်ပတ်လုပ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာရဲဆိုတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ့်ညာရဲ့အထိလူတွေကပုံစံမျိုးနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ယဉ်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ယဉ်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာနှိကွက်နေခြင်းဖြစ်တယ်ဆိုရင်တော့အမှန်ဆုံးပါပဲခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့သူတို့ရည်ရွယ်ချက်ကရောပေါက်မြောက်ပါသလားသူတို့ရည်ရွယ်တဲ့အတိုင်းအတာထိရောရလတ်ရောဖြစ်လာပါသလားရှင်အကဲ
ကျွန်တော်အမြင်တော့မဖြစ်လာနိုင်ပါဘူးပိုပြီးဆိုးရွားတော့ပါတယ်သူတို့ကဒီအမှန်တရားကိုဖုံးကွယ်ထားခြင်းအပြင်လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုးရဲဆိုတာမသိဘူးဆိုတော့သူတို့သိခါအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သူတို့ကမီဒီယာတွေကိုလှုပ်ဆိုးဆိုးရွားနှိကွက်လိုက်တဲ့အတွက်ကြောင့်သူတို့ရဲ့ image ပုံရိပ်ဟာပုံမှုတို့ကကျဆင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိကွက်လည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သိနေကြတာပါပဲဒီကနေ့မှာမီဒီယာဆိုတာကတော့ပဇက်ပေါက်ပေါင်းများစွာရှိနေလို့ပြောပါလိမ့်မယ်ဒါ channel မျိုးစုံနဲ့သတင်းတွေကနိုင်ငံတကာကိုထိပြန့်နှံ့နေတာဆိုတော့ဘယ်လို့မှပိတ်လို့လည်းမရနိုင်ပါဘူးဒါကြောင့်သူတို့ရဲ့ယူမှန်းချက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူး
ဆိုတော့နိုင်ငံတည်းမှာမီဒီယာတွေအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လှုပ်ခွင့်ရတဲ့သက်တမ်းကလည်းအတော်လေးညှို့ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြည်ထနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြည်ထနာတစ်ခုပါပဲ။ဘာကြောင့်လဲဆိုတော့ဒီအသာအစိုးရဘူလဲပွင့်မင်းနေပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထလာတယ်သို့သော်လည်းပဲမီဒီယာဟာသူတို့ကိုထောက်ခိုင်းမအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မှာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုဒေရိုးပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့လို့ပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိပ်ကွပ်နေပါတယ်အင်ကယ်ဆိုတော့ခါတော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကိုပဲဟိုဘက်လိုက်ပြီးတော့ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆရာနာသိမှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချဲ့ပုံကြီးချဲ့ပြီးတော့လုတ်ကြံချက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီအပေါ်မှာအရွေးဖန်သုံးသပ်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ်မီဒီယာဘယ်လိုမျိုးဆိုတာလဲပဲဒီနိုင်ငံမှာလည်းပဲဟို Republican ဘက်ပါတဲ့မီဒီယာ Democrat ဘက်ပါတဲ့မီဒီယာဆက်ပြီးရှိရတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်သို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာဘိုင်းတွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ပြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ရက်တည်ခြင်းနဲ့သူတို့ရက်တည်နိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ
်ဟုတ်ကဲ့ရှင်အဲ့ဒီမှာလည်းအန်ကယ်ကြီးမလွဲမသွေဂျုံရတာကဒါလူလူရဲ့မချင်မရဲဖြစ်မှုလို့ညာပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လူလားသလိုမဖို့ပြမတင်ပြဘူးဆိုလို့ရှိရင်လေဒါ
ဟိုဘက်ဒီဘက်ဝေဖန်ဆဲဆိုတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘယ်လောက်အရေးပါပါတယ်ဘယ်လောက်စကားပြောပါတယ်လဲရှင်ပြည်ကြီးပါတယ်တကယ်တော့အမှန်တရားဆိုတာခါးပြီးပါတယ်လူတိုင်းကလက်မခံနိုင်ပါဘူးလူတို့ကိုနိုင်ကတဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာယူဆခြင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန် ကျွန်တော်ကတော့တိုင်းပြည်အတွက်ကျွန်တော်တို့အတွက်ကောင်းတဲ့သတင်းဖြစ်ခြင်းဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါမှမဟုတ်တော့ပြောမှာပဲတိုက်တာမလိုက်ကြတော့သူတို့ရဲ့ပိုင်ဖြစ်ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဝေဖန်တဲ့ဆိုချရတဲ့အစင်မဟုတ်ဘူးဆဲဆိုမနိုင်ရရန်ကိုဆဲဆိုကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင်ပ တယ်အမှန်တရားကိုကျွန်တော်အခြေခံမှာဖြစ်ပါရခင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်တဲ့အစောပိုင်းကာလကလောက်မီဒီယာတွေလုတ်ကင်ခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညံ့နာမှုများဖြစ်လာပါပြီလားရှင
်ညံ့နာပါရဲ့မီဒီယာတွေကလည်းမရေးရတော့ဘူးဆိုရင်ဒီလိုရာအမှန်တရားကိုပဲသိခွင့်ရအောင်လေဆိုတော့အခုမီဒီယာတွေကိုပိတ်ပင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကိုမိခိုးပြီးတော့သူဆုံးဖြတ်ကြမှာလဲမူတည်ပြီးတော့ဆုံးဖြတ်ကြမှာလဲသူတို့တယ်လည်းပဲအခက်ခဲကြုံရပါတယ်ဒီညမှာတစ်ဆက်သက်ပြောချင်တာကမီဒီယာတွေကိုပိတ်ပင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ခြင်းဒီလူလူသားရင်းဆုံးချုံတာမဟုတ်ပါဘူးအာဏာပိုင်ကြီးလည်းဆုံးချုံတာပဲအဲပွင့်နေတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရအောင်ပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်နေလွတ်လပ်တဲ့မီဒီယာမရှိရင်ဘလို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးချုံတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့အဆုံးချနိုင်ဘူးရန်တရားကိုအဆုံးချနိုင်ဘူးဆိုတော့ပြည်သူလူထုဆုံးချုံသူတို့အာဏာပိုင်တွေလည်းဆုံးချုံတယ်လို့ပြောမှာဖြစ်ပါတယ်မသိဘူး
ဟုတ်ကဲ့ thank you အဲ့တော့ဒီမြန်မာနိုင်ငံမှာကြာမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီပုံပြီးပုံပြီးလည်းပြင်းထန်လာနေပါတယ်ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာသရုပ်ထမန္တရင်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလားအကဲ
ဟာဘိတ်လမ်းဝေးပါတယ်မီဒီယာဟာသရုပ်ထမန္တရင်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာဒါအစိုးရမန္တရင်300ရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ်လေအထုရေးစသဖြင့်အပိုင်း၃ပိုင်းရှိရယ်ဆိုတော့မီဒီယာကဒီ၃ပိုင်းလုံးကိုသူတို့ထင်းကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတယ်တော်ကြောင့်သူ့ကိုသရုပ်ထမှန်တယ်လို့တင်စားပြီးတော့တချို့ကအသေးပဲဖွင့်ရပါတယ်တခြားသောအသေးပဲဖွင့်ဆိုချက်တွေလည်းရှိရပါလေဥပမာအချင်းဒါပြည်သူလူထုရဲ့အယူအဆကိုတိဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာရဲ့ပြည်သူရဲ့သတင်းအချက်အလက်တွေပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီဘူအရနဲ့ပတ်သက်တဲ့အယူဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်ဆက်သဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်ယူပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်ယူပါတယ်ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပထမဆုံးပြည်သူလူထုကိုချခင်ပြကျင်တယ်ဆိုရင်မီဒီယာတစ်ဆင့်သူတို့ပြောပြတာပါပဲမခုံးက BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီသူကတခါ Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်တကယ်သတင်းအတွက်အရေးကြီးတဲ့ပုံကိုယ်တွေ newsmaker တွေပေါ့ဝန်ကြီးချုပ်တို့လိုပုံကိုယ်တွေနဲ့သူကမနေ့တိုင်းသတင်းနဲ့မနေ့တိုင်းတွေ့ဆုံပြီးတော့သူအင်တာဗျူးလုပ်တယ်အဲ့ခါမှာအဲ့တောင်စီပုံကိုယ်တွေကလည်းပဲသူတို့ break လုပ်ခင်တဲ့သတင်းတွေကိုအဲ့အစီအစဉ်မှာကိုပြောထားလိုက်ကြပါပဲသိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်ခုံးကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲဒီဆိုရကတော့တောင်စီရဲ့ပုံစံတွေပေါ့လေ news maker တွေရောကောမီဒီယာတွေကိုတောက်ထိယုံကြည်အားကိုးသလားဒီဂရုကရောယုံကြည်အားကိုးသလားဆိုတာမျိုးအဲဒီအစင်းကြီးရောက်သွားတော့အတော်လေးခိုင်းလင်းအောင်မယ်လို့ထင်ပါတယ်ခင်ဗျအထူးသဖြင့်အခုလိုနှိတ်ကိုခံရတဲ့အချိန်မျိုးမှာတော့လွတ်လွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိနီး
ဦးကျော်စံသားရဲ့မြမရေးသူမဲ့ချက်ကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးကိုရနိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
။မင်္ဂလာပါ။ဂုတပတ်အားကစားအစီအစဉ်မှာတော့ကိုပါအမေရိကဖလားဘောလုံးပွဲကိုကျင်းပဖို့ရပ်ပိုင်းအလို့ကြောင့်အင်ရှင်နိုင်ငံပြောင်းလိုက်တာเชลซีကแมนซิตี้ကိုအနိုင်ရပြီးတော့ Champions League ကလားကိုဒုတိယအကြိမ်ရသွားတာနဲ့ဒီတန်း Real Madrid အသင်းကနေဘာကြောင့်ထွက်လိုက်လဲစတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။ဥရောပ Champions League ဖလားဘောလုံး Final ကိုတော့ပေါ်တူဂီနိုင်ငံပေါ်တူမြို့မှာပြီးခဲ့တဲ့မေလ29ရက်နေ့ကကစားခဲ့ကြပြီးတော့အင်္ဂလန်က Chelsea နဲ့ Manchester City အသင်းတို့ဘောလုံးခဲ့ကြပါတယ်။ Final မှာတော့ Man City ကပုံမှန်အတိုင်း 4-3 နဲ့ကစားခဲ့ပေမဲ့ရှည်တန်းတိုက်စစ်မှုစစ်စစ်နဲ့ကွင်းလယ်မှာအဖြစ်အားသတ်တဲ့ကစားသမားတွေကိုမတုံးမဲ့အပြောင်းလဲတချို့ကိုလှုပ်ခဲ့ပြီးတော့ချယ်ဆီကတော့နောက်တန်း5ယောက်ကွင်းလယ်အဖြစ်2ယောက်နဲ့3-1ခံဆက်ထိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုပြီးတော့ကစားသွားခဲ့ပါတယ်။ဒီဘက်မှာမန်စီးတီးကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားသွားပြီးတော့ချယ်ဆီကတော့ဂိုးသွင်းခွင့်နေပူရပြီးမန်စီးတီးဂိုးပေါက်ကိုပို့ပြီးတော့ချိန်ကြောင်နိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီဘွဲအတွက်တလုံးသေးသောအနိုင်ဂိုးကိုတော့ဂျာမနီလက်ရွေးစင်ဟာဗတ်စ်က43နှစ်မှာသွင်းခဲ့တာပါ။ကွင်းလေဗဲကျန်းကနေမေဆင်မောင့်ထိုးပေးလိုက်တာကိုမန်စီးတီးနောက်တန်းပေါက်ထွက်သွားပြီးတော့ဟာဗတ်စ်ကမန်စီးတီးဂိုးသမားကိုလိမ်ပြီးတော့သွင်းယူခဲ့တာပါနောက်ပိုင်းမှာတော့နှစ်သင်းစလုံးဂိုးသွင်းခွင့်တွေရပေမဲ့ထပ်ပြီးတော့ဂိုးမသွင်းနိုင်တော့ပဲနောက်ဆုံးမှာချယ်ဆီကတကူကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ချန်ပီယံဖလားဘူးဆွဲလိုက်တာနဲ့ပတ်သက်ပြီးချယ်ဆီအသင်းရဲ့ခေါင်းဆောင်စီဇာအက်စပလိုအီကွေတာက
I said before yesterday I was proud to lead the team out but I wish to be prouder and you know of course you know to be
ကျွန်တော်မနေ့ကပြောခဲ့သလိုပါပဲကျွန်တော်အနေနဲ့ဖိုင်နယ်မှာအသင်းခေါင်းဆောင်ဖြစ်ကစားရတဲ့အတွက်ဂုဏ်ယူပါတယ်ဒါပေမဲ့အခုလိုနိုင်ရပြီးအသင်းခေါင်းဆောင်ဖြစ်နေချန်ပီယံလိဂ်ဖလားကိုဂိုင်းမြောက်ခွင့်ရတဲ့အတွက်ပို့ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်အသင်းသားတွေညီပညာအဖွဲ့တွေနဲ့အသင်းမှာရှိတဲ့လူတိုင်းကိုကျေးဇူးတင်ပါတယ်ဒီလိုမျိုးချန်ပီယံလိဂ်ဖလားကိုရတဲ့အတွက်ကျွန်တော်အယံပြောပါတယ
်မက်ဆီဒီသင်းဟာဒီပွဲမှာအနိုင်ရဖို့အနည်းငယ်ပို့ပြီးတော့ရေပန်းစားခဲ့ပေမဲ့လည်းရှုံးသွားတဲ့အတွက်နီဗျာဂေါ်ဒီယိုလာရဲ့ပွဲထွက်လူစည်းရဲ့အပေါ်မှာမေခွန်းထုတ်တာတွေလည်းရှိနေပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာကတော့
I did the best in the selection I was last season against Olympique de Lyon like he was against
PSG No ni ne lo gao so yue che ka da ba pi ka de ya di long ga Lyon ne bwe naw PSG lo Dortmund ne bwe di lo ba be bwe wo nai mu twe gao so yue ka da ba da hu ka za thama ri le ti ba de pi lo chano lo chee swan pyan nai yin de ke gao na ba da mai prathama bai ma chano ne ne lu ka de dutiya bai ma lo pu gao ma de bwe ga lo chee ne ba chana pyo so lo be chano lo go thun kwe ti chu ya ka bi Chelsea naw twan ga ni ka za la ato ka ba de သူလည်းဂိုးသွင်းခွင့်သိတော့မရခဲ့ပါဘူး။ဖိုင်နယ်တက်ဖို့ကကျွန်တော်တို့ရဲ့အိမ်မက်ပါ။ကျွန်တော်တို့ကြိုးစားခဲ့ပြီးပဲကံမကောင်းစွာရှုံးနေခဲ့ပါတယ်။ဒါပေမဲ့ဒီနေ့နေ့မှာတော့နိုင်အောင်ကျွန်တော်တို့ပြန်ကြိုးစားမှာပါ
။ချယ်ဆီအသင်းဟာ2012တုန်းကလည်းတကြိမ်ဘူးဆွဲထားတာကြောင့်ဒါဟာချယ်ဆီအတွက်တော့ချန်ပီယံစ်လိဂ်ကိုဒုတိယအချိန်မြောက်ရတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ Real Madrid အသင်းကို Champions League ဖလား3နှစ်သက်တမ်းရအောင်လုပ်ပေးခဲ့တဲ့နီးပြဇီဒန်ဟာ Real Madrid အသင်းနဲ့လမ်းခွဲလိုက်ပါပြီ။ Real အသင်းဟာဒီနှစ်ဘောလုံးရာသီမှာ Champions League မှာ Semi Final ကထွက်ခဲ့ရသလို La Liga မှာလည်းမြို့ကန်ပြိုင်ဘက် Atletico Madrid ကိုအေးနိုင်ပြီးဒုတိယနဲ့ပဲရှင်းနေခဲ့ရပြီးတဲ့နောက်မှာနီးပြဇီဒန်ဟာပြီးခဲ့တဲ့ Milan 29ရက်နေ့ကအခုလိုနီးပြတာဝန်ကနေနှုတ်ထွက်လိုက်တာပါ။ဒီလမ်းကတော့သူ့ကြီးလေနီးပြဖြစ်ကနှုတ်ထွက်လိုက်တာဟာအတင်းခုကပီရက်စ်နဲ့အသင်းကသူ့အပေါ်မှာယုံကြည်မှုမရှိတော့သလိုခံစားရပြီးတော့ရေရှည်အသင်းတည်ဆောက်ဖို့အတွက်လည်းလိုအပ်တဲ့ပံ့ပိုးကူညီမှုတွေမပေးတာကြောင့်ဖြစ်တယ်ဆိုပြီးတော့ဒန်လန်နေကပြည်သက်တွေကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာပြောလိုက်ပါတယ်။သူ့အနေနဲ့အသင်းကိုထားပြီးထွက်သွားတာမဟုတ်သလိုနီးပြဘွားကိုဆုံးလွတ်လိုက်တာလည်းမဟုတ်ကြောင်းပြီးခဲ့တဲ့လပိုင်းနေ့အတွင်းမှာပဲသူနဲ့အသင်းဥက္ကဋ္ဌပီရက်စ်ကဆက်ဆံရေးကလည်းအရင်လိုမဟုတ်တော့ပဲပြောင်းသွားခဲ့တယ်ဆိုပြီးတော့အိတ်စာထဲမှာပြောထားပါတယ်နော်။ဒီတန်းကရီယယ်နီးပြဖြစ်ကနှုတ်ထွက်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှလည်းနီးပြပြောင်းလဲတွေအတော်လေးရှိလာနေပါဗါး။ အင်တာနီးပြကောင်တီကစီးရီဖလားရပြီးရပိုင်းတွင်းမှာပဲနီးပြဖြစ်ကနှုတ်ထွက်လိုက်ပါတယ်အသင်းရဲ့ဗန္နာကြီးပြဿနာကြောင့်ကစားသမားတွေအပြောင်းအရွှေ့ကိစ္စမှာပံ့ပိုးမှုတွေမရတဲ့အတွက်အသင်းနဲ့သဘောထားကွဲပြီးတော့စာချုပ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်အချိန်နဲ့မှာပဲလာဇီယိုနီးပြစီမိုနီအင်ဇာဂီကလည်းလာဇီယိုအသင်းနဲ့လမ်းခွဲလိုက်ပါတယ်အီတလီကသတင်းတွေမှာတော့အင်ဇာဂီဟာအင်တာအသင်းနဲ့မင်းမစာချုပ်ချုပ်လိုက်ပြီဖြစ်တယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာတခါယူဗန်တက်စ်အသင်းကလည်းပီယာလိုကိုနီးပြချက်ကထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာအရင်နီးပြဟောင်းအလဂရီကိုခန့်လိုက်ပါတယ်နာပိုလီအသင်းကတော့ဂတူးဆိုးနေရာမှာအရင်အင်တာနက်ရိုမာနီးပြဟောင်းလူစီယာနိုစပလက်တီကိုနီးပြချက်ခန့်လိုက်ပါတယ်နာပိုလီဥက္ကဋ္ဌအော်ရီလီယိုဒေလော်ရန်တက်စ်ကတော့စပလက်တီဟာလာမယ့်ဇူလိုင်လ10ရက်နေ့ကစပြီးတော့နီးပြဖြစ်လာတော့မယ်လို့ကြေညာနိုင်တဲ့အတွက်သူ့အနေနဲ့တကယ်ပဲချိန်နှက်မိတယ်ဆိုပြီးတော့ပြီးခဲ့တဲ့29ရက်နေ့ကကြေညာထားပါတယ်ခင်ဗျာဘောလုံးသမားအပြောင်းအရွှေ့ဘက်မှာတော့ဘိုင်ယန်အသင်းမှာကစားနေတဲ့ဩစတြီးယားနောက်တန်းလူဒေးဗစ်အာလာဘာကိုရီယယ်မက်ဒရစ်အသင်းကခေါ်လိုက်ပါတယ်ဘိုင်ယန်နဲ့စာချုပ်ကုန်သွားတဲ့အာလာဘာကိုပြောင်းရွှေ့ကြည့်မပါဘဲငါးနှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ရီယယ်မက်ဒရစ်အသင်းကတောက်ကြနေမှာချင်းညားပါတယ်တစ်ချိန်တည်းမှာပဲဘာစလိုနာအသင်းကလည်းအာဂျင်တီးနားတိုက်စစ်မှုအဂွေရိုးကိုခေါ်ယူလိုက်ပြီလို့အင်္ဂလန်တွေကချင်းညားလိုက်ပါတယ်မက်ဆီဒီနဲ့စာချုပ်ကုန်သွားတဲ့အကြောင်းကိုကြောင်းဖြစ်ပြီးမပါဘဲနှစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့ဘာဂျူနာကပြောပါတယ်နော်ကိုဘာအမေရိကဖလားဘောလုံးပွဲကိုတော့အာဂျင်တီးနားနိုင်ငံမှာမကျင်းပါတော့ပဲဘရာဇီးနိုင်ငံကိုရွှေ့လိုက်ပြီလို့တောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်အာဂျင်တီးနားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အာဂျင်တီးနားနိုင်ငံအနေနဲ့အရှင်းအဖြစ်မကျင်းပါနိုင်တော့ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်အဲလိုကြေညာပြီးတဲ့နောက်တနင်္လာနေ့မှာပဲဘရာဇီးနိုင်ငံကိုအရှင်းအဖြစ်ရွေးချယ်ကြောင်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်အာဂျင်တီးနားနဲ့အတူပူးတွဲအရှင်းဖြစ်တဲ့ကိုလံဘီယာနိုင်ငံမှာလည်းဆန္ဒပြပွဲတွေကြောင့်ကိုလံဘီယာကိုအင်ရှင်အဖြစ်ရုပ်သိမ်းလိုက်ပြီးအခုနောက်ဆုံးမှာအာဂျင်တီးနားကမကျင်းပနိုင်တော့တဲ့အတွက်ဘရာဇီးနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနေရဲ့အားကစားသတင်းလောက်ကိုနားဆင်ကြရပြီးတဲ့နောက်မှာတော့ခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းနီရှာမန်ဟာထိုင်းဝန်ကြီးချုပ်ဖရာယုတ်ချန်တိုချာနဲ့ဒီကနေ့ဗန်ကောက်မြို့တော်မှာတွေ့ဆုံပြီးမြန်မာအရေးအပါအဝင်မဲခေါင်ဒေသတွင်းဆိုင်ရာကိစ္စရပ်တွေနဲ့နှစ်နိုင်ငံဆက်ဆံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးကြပါတယ်။အမေရိကန်နိုင်ငံခြားရေးဌာနရဲ့ဒုတိယအဆင့်အမြင့်ဆုံးရာထူးဖြစ်တဲ့ဒုနိုင်ငံခြားရေးဝန်ကြီးတာဝန်တရားဝင်စတင်ယူပြီးပြီးချင်းသူရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်ဒုဝန်ကြီးရှာမန်ဟာရှေ့တော်ရှာနိုင်ငံတချို့စီဒီအပိုင်းတွားရောက်နေရဖြစ်ပြီးခီးစဉ်တစ်လျှောက်မြန်မာအရေးကိုအလေးပေးဆွေးနွေးပြောဆိုနေတာပါ။စစ်တကအနာသိမ်းထားတဲ့မြန်မာနိုင်ငံတွင်းကချင်းတွေနဲ့ပတ်သက်လို့တုံ့ပြန်ကြိုက်တွေ့ရမှာအင်ဒိုနီးရှားနိုင်ငံကဥဆောင်ဂျိုးပန်းနေတာကိုထောက်ခံသူဆိုတဲ့အကြောင်းတင်းလာနေကအင်ဒိုနီးရှားဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့မြန်မာအရေးအာဆီယံနိုင်ငံတွေအကြားအချက်၅ချက်ပါသဘောတူညီချက်ကိုအကောင့်ထည့်ဖော်ဖို့အတွက်ကိုလည်းမနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံချိန်အတွင်းတိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်တယောက်ကိုချက်ချင်းကန့်အပ်ဖို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကရှေ့တော်အရှနိုင်ငံများအဖွဲ့အာဆီယံကိုဒီကနေ့ပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်အထူးကိုယ်စားလှယ်တယောက်ကိုချက်ချင်းကန့်ဖို့လိုတဲ့အကြောင်းအာဆီယံဥက္ကဋ္ဌနဲ့တွေ့မှုတို့မြန်မာနိုင်ငံကိုတွားရောက်တာအပါအဝင်ဘက်ပေါင်းစုံဆက်သွယ်ဆောင်ရွက်ဖို့လိုတဲ့အကြောင်းဒါဟာမြန်မာအရေးနဲ့ပတ်သက်ပြီးအာဆီယံကရထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုစတင်အကောင့်တက်ဖို့တာဖြစ်တဲ့အကြောင်းဥရောပသမဂ္ဂ EU နိုင်ငံသားကြီးဟာအကြီးအကဲဂျိုးဆက်ဘော်ရိုးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးထက်ရက်နိုမာဆူဒီကပြောသွားပါတယ်တိုက်ခံတွေကိုနင်းနင်းဖြိုခွဲနေတဲ့စစ်ကောင်စီကိုလည်းသူတို့ရဲ့လိုရက်တွေချက်တက်မှုအရသာဆူရစီအာနာပြန်လွှဲပေးဖို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကထပ်ပြီးတိုက်တွန်းသွားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားပစ်ခတ်တိုက်ခိုက်မှုတွေဆက်ရှိနေပြီးဂရယာပြည်နယ်မိုးပင်းနဲ့ဒီမော့ဆိုမြို့တွေမှာဒီကနေ့လည်းပစ်ခတ်တိုက်ခိုက်ကြပါတယ်။စစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးဒီမော့ဆိုရဲစခန်းကနေလူနေအိမ်တွေစီပစ်နေတယ်လို့ကရင်ပြည်မျိုးသားကာကွယ်ရေးတပ်ဖွဲ့ KNDF ကပြောပါတယ်။အဲ့လိုတိုက်ခတ်တိုက်ခိုက်မှုတွေကြောင့်ဘေးလူရထွက်ပြေးနေရတဲ့ပြည်သူတွေလည်းအရေးပေါ်အကူအညီတွေလိုနေသေးပါအခုလိုတိုက်ခတ်တိုက်ခိုက်မှုတွေနဲ့နိုင်ငံတော်မတည်မငြိမ်ဖြစ်နေချိန်မှာရန်ကုန်အပါအဝင်မြို့တော်များမှာလည်းလူငယ်တွေဥဆောင်ပြီးအာဏာရှင်စန့်ကျင်ရေးတပိတ်တွေဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ်တနည်းခွဲကြကဘာတော်လုံးရဆိုင်နေရတဲ့ COVID-19 ကာယောဂါအဆုံးသတ်နိုင်အောင်ကာကွယ်ဆေးဓာတ်လူဖြန့်ပြည့်အစီအစဉ်တွေအချိန်မြင့်ဆောင်ရွက်နိုင်ဖို့ဝန်ဝန်ကူညီကြပါလို့ဩဇာကြီးတဲ့အဖွဲ့အစည်းခေါင်းဆောင်တွေကနိုင်ငံကအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ ပေါ်ဒူးညအတွက်သတင်းချင်းချုပ်ကိုပေးသွားခဲ့တာဖြစ်ပြီးဒီညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအတန်လွင့်အစီအစဉ်အတွက်ထုတ်လို့ရမှုကအမတ်စုမော်ပါ။အတန်ဖိုင်းအညီညာကတော့ Charles Demos ဖြစ်ပါတယ်။ VB မှာပိုင်းရဲ့ဒေတာဘေးနေ့မနေ့ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 983ညလိုင်းနိုမီတာ48 kHz 6153ညနဲ့လိုင်းနိုမီတာ190 kHz 1905တို့ကနေတိုင်းယူနားဆင်နိုင်ပါတယ်။VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တို့ကမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒရယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။
This program has come to you from the